Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသရရှင်များခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်မေလ24ရက်ဗုဒ္ဓညစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 AM Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။ line meter 3251ပြင် VOA ရဲ့ website Facebook နဲ့ YouTube နေကလည်းတစ်ချိန်တည်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမြင့်ပါ
ကျမကတော့ခင်လေးပါမင်္ဂလာပါတောတာရှင်များရှင်ဒီနေ့အတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားမှာပါဒီနေ့အတွက်ထူးခြားတဲ့သတင်းတွေကတော့အမေရိကန်အစိုးရကအကြွေးယူနိုင်တဲ့ပမာဏကိုတိုးမြှင့်နိုင်ရေးအတွက်ဒီမိုကရက်တစ်အစိုးရအဖွဲ့နဲ့ရီပက်ဘလစ်ကန်ထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥပဒေပြုအမတ်တွေကြားညှိနှိုင်းမှုတွေကိုဒီနေ့မှပြန်လည်စတင်မှုရှိတဲ့အကြောင်းရုရှားဘက်ကမစ်ဆိုင်းနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဗမောက်မြို့နယ်အမေရိကမြို့တွေမှာလုခဲ့ရတဲ့ဆိုတဲ့အကြောင်းနဲ့မြန်မာနိုင်ငံကမုံတိုင်းပန်တင့်တဲ့သူတွေအတွက်အမေရိကန်ပြည်ထောင်စုကနောက်ထပ်ဒေါ်လာ18သန်းနီးပါးထောက်ပံ့မယ်ဆိုတဲ့သတင်းတွေအပါအဝင်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါမခင်လေး။အဲ့တော့အခုလိုသတင်းတွေအပြီးမှာဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ရခိုင်ပြည်နယ်မုံတိုင်းတင့်သူတွေကိုကုညီအစီအစဉ် AA အဖွဲ့ပါဝင်ခဲ့တာမှာအဓိကလိုအပ်နေတာကိုပြောခွင့်ရက
အဓိကလိုအပ်နေအိမ်အမိုးပစ္စည်းတွေပေါ့တာပလင်ဟတ်တွေအဓိကလိုအပ်နေတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒီအခေါင်မိုးတွေအများစုပျက်စီးသွားတဲ့အခါကျတော့အိမ်ခေါင်မိုးဖို့လိုလို့ဆယ်ယာယီနေလို့ရအောင်ပေါ့နော်
။ဒီရခိုင်မှာပဲမုံတိုင်းထိခိုက်မှုဆိုင်ရာကူညီပေးနေသူစာရေးဆရာဝေဟင်အောင်ကိုတော့ပြန်လှုပ်ပေးလိုက်တော့မယ်လို့စစ်ကောင်စီကပြောပါတယ်။ဒါ့အပြင်စကိုင်းဘက်မှာတော့မော်လက်တိုက်ပွဲကြောင့်ဒေသခံထွက်ပြေးနေတာများလာပါပြီ။အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ရညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥတ္တမောင်တန်းကိုမေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးကန်နောက်လူလူနဲ့ကျမ်းမာရေးနောက်အားကစားကဏ္ဍတွေကိုဇက်တိုက်နှဆိုင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမခင်လေးနဲ့ကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
အမေရိကန်အစိုးရကအကြွေးယူနိုင်တဲ့ပမာဏကိုတိုးမြင့်နိုင်ရေးအတွက်သမ္မတဂျိုးဘိုင်ဒန်ရဲ့ဒီမိုကရက်တစ်အစိုးရအဖွဲ့နဲ့ရီပက်ဘလစ်ကန်ထိန်းချုပ်ထားတဲ့အောက်လွှတ်တော်အမတ်တွေကြားညှိနှိုင်းမှုတွေကိုဗုဒ္ဓဟူးနေ့မှာပြန်လည်စတင်မှုရှိပါတယ်။အင်္ဂါနေ့ကဆွေးနွေးခဲ့ပွဲမှာတော့တိတာမြင်တာတဲ့တိုးတက်မှုရလဒ်တွေမရှိဘဲပြီးဆုံးခဲ့တာပါ။လက်ရှိသတ်မှတ်ထားတဲ့အကျွေးယူခွင့်ပမာဏဒေါ်လာ31 trillion ထက်ကျော်ပြီးချေးယူခွင့်အတွက်အစိုးရနဲ့လွှတ်တော်နှစ်ဖက်ညှိနှိုင်းနေကြတာပါ။ဖက်ဒရယ်အသုံးစရိတ်ကို2022ကအသုံးစရိတ်အထိရှော့ချရေးသဘောတူဖို့ Republican တွေကဘိုင်ဒန်အစိုးရကိုတောင်းဆိုထားပါတယ်။ဒါ့အပြင်အစားအသောက်ငွေသားအကူအညီနဲ့ Medicaid လို့ခေါ်တဲ့ကျန်းမာရေးအာမခံအစီအစဉ်လိုဝင်ငွေနည်းတွေအပေါ်မှာထောက်ပံ့ပေးနေတဲ့အစီအစဉ်တွေမှာတင်းကျပ်တဲ့အလုပ်ကိုင်လိုအပ်ချက်တွေပြဋ္ဌာန်းဖို့ Republican တွေကအလိုရှိနေတာပါ။ Biden အစိုးရဘက်ကတော့ Federal အသုံးစရိတ်ကိုအခုလက်ရှိနှစ်အဆင့်မှာလုံးဝရပ်တန့်ထားဖို့အဆိုပြုထားပြီးချမ်းသာသူတွေနဲ့ Corporation လုပ်ငန်းကြီးတချို့အတွက်အခွန်စည်းကြပ်မှု short ပေးနေတာကိုအဆုံးသတ်ဖို့တောင်းဆိုထားပါတယ်။အသုံးစိတ်ဖြတ်တောက်မဲ့တဲမှာကာကွယ်ရေးအသုံးစိတ်ကိုလည်းထည့်သွင်းဖို့အစိုးရဘက်ကအစိုးပြုထားပါတယ်ဒီအစိုးပြုချက်တွေကိုနှစ်ဖက်စလုံးကအပြန်အလှန်ပေချထားကြပါတယ်ရှင
်ရုရှားမစ်ဆိုင်းနဲ့လေကြောင်းတိုးတိုက်ခိုက်ဖို့ခမန်းထားချိန်မှာဘတ်မွတ်နဲ့မရင်ကာမြို့တွေကိုအာယုံစိုက်တိုက်နေတယ်လို့ယူကရိန်းကဆိုပါတယ်မနေ့တော့ကလည်းရုရှားဘက်ကလေကြောင်းတိုက်ခိုက်မှု42ချိန်လုပ်ခဲ့ပြီးအရက်သားတွေဒဏ်ရာရအဆောက်အုံတွေပျက်စီးခဲ့ကြောင်းလည်းယူကရိန်းစစ်တပ်ရဲ့နေ့စဉ်ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်ဘတ်မွတ်မြို့အခြေအနေတွေကအပြောင်းလဲများနိုင်ခြင်းရှိနေစေပဲလို့လဲအမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးချုပ်ဘက်ရိုက်တာကပြောပါတယ်တကယ်တော့လာပေါင်းများစွာပြင်းထန်တိုက်ပွဲတွေဖြစ်ပြီးတဲ့နောက်အရေးပါတဲ့ဘတ်မွတ်မြို့ကိုရုရှားတိုက်တွေကသိမ်းခဲ့ပါတယ်ဒါပေမဲ့မြို့ပြင်ကနေရာတချို့ကိုယူကရိန်းတပ်တွေကထိန်းချုပ်ထားစေပဲလို့ယူကရိန်းဘက်ကတော့ပြောနေပါတယ်အမေရိကန်ဦးဆောင်တဲ့ယူကရိန်းကာကွယ်ရေးအဖွဲ့အနေနဲ့မြေပြင်ကနေဝင်တိုက်ခိုက်မှုကိုကာကွယ်မှုလက်လက်ခဲယမ်းတွေနဲ့ F-16fighter jet လေယာဉ်တွေကိုတပန်တင်တန်းပြေးနိုင်ဖို့လာမယ့်ချက်သားရင်းနေ့အစည်းအဝေးမှာဆွေးနွေးသွားမှာဖြစ်ကြောင်းဗိုလ်မှူးချုပ်ရိုက်တာကသတင်းတောက်တွေကိုဆက်ပြောပြပါတယ်။ရှီကာဂိုတက္ကသိုလ်ကစစ်တမ်းတစ်ခုမှာတော့အမေရိကန်ပြည်သူအလုံးရဲ့၄ဘုံ၃ဘုံကယူကရိန်းအတွက်အမေရိကန်ကစစ်ရေးထောက်ပံ့နေမှုကိုထောက်ခံပြီးကျန်၄ဘုံ၃ဘုံကတော့ဆန့်ကျင်ခဲ့တာကိုတွေ့ရပါတယ်။ပြီးခဲ့တဲ့နှစ်ရုရှားကယူကရိန်းပေါ်ကျူးကျော်စစ်စတင်ခြင်းကစပြီးယူကရိန်းရဲ့သားပြည်သူအယောက်7,000လောက်သေဆုံးခဲ့ကြောင်းကုလသမဂ္ဂရဲ့အစည်းအဝေးမှာဖော်ပြထားပါတယ်ခင်ဗျာ
။ဆူဒန်နိုင်ငံမှာသတင်းတစ်ပတ်ကြာအပြစ်ခတ်ရစေးရေးသဘောတူညီထားတာဒီနေ့ဖြစ်တဲ့ဒုတိယနေ့ဖြစ်တဲ့ဒီနေ့မှာလည်းလက်နက်ကြီးတွေအပါအဝင်ပြစ်ခတ်တိုက်ခိုက်မှုတွေရှိနေတယ်လို့ဆူဒန်မြို့တော်ခါတွန်မြို့ကန်လူတွေကပြောပါတယ်။တနင်္လာနေ့ကစပြီးအပြစ်ခတ်ရစေးကြဖို့နဲ့ဆူဒန်စစ်တပ်နဲ့ RSF ပြည်သူ့စစ်အဖွဲ့တွေကြားသဘောတူထားခဲ့ပေမဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေတာပ
ါ Both parties have been calling on me to condemn the respective other sides
တစ်ဖက်ကလောက်ရက်ကိုပြစ်တင်ရှုတ်ချဖို့နှစ်ဖက်စလုံးကတောင်းဆိုနေကြပါတယ်ကျွန်တော်အနေနဲ့ကတော့တိုက်ခိုက်မှုတွေရပ်ပြီးဆူဒန်ပြည်သူတွေအကျိုးရှိရှုပြီးဆွေးနွေးကြဖို့ပဲတောင်းဆိုပါတယ်ကုလသမဂ္ဂအတွင်းမူချုပ်ဆူဒန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်လေးဖြစ်ဆူဒန်နိုင်ငံရှိကုလသမဂ္ဂပေါင်းစည်းရေးအကူအပြောင်းကူညီရေးမစ်ရှင်မှ Vogue Pathka ပြောသွားတာပါ Saudi Arabia နိုင်ငံ Jeddah မြို့မှာဒီနေ့နောက်ဆုံးအပြစ်ခတ်ရစေးသဘောတူညီချက်ရခဲ့တာဖြစ်ပြီး Saudi American နဲ့ဆူဒန်နှစ်ဖက်အင်အားစုတွေကကိုယ်စားလှယ်၃ယောက်နဲ့အဖွဲ့အစည်းတွေဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆူဒန်နိုင်ငံမှာအရက်သားဥဆောင်တဲ့ဒီမိုကရေစီအသင်ကူးပြောင်းရေးပြန်လည်ဖြစ်ဖို့နဲ့အပြစ်ခတ်ရစေးသဘောတူညီချက်အစ်စ်ကိုထောက်ခံကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေကပြောပါတယ်။တိုက်ပွဲတွေမဖြစ်မီတုန်းကဆူဒန်ပြည်သူ15တန်းလောက်အကူအညီလိုခဲ့နေရကနေအခုဆိုရင် 18 တန်းထိတိုးလာတဲ့အကြောင်းကုလသမဂ္ဂကခန့်မှန်းထားပါတယ်။သူတို့ကိုထောက်ပံ့မှုဒေါ်လာ 1.6 ဘီလီယံလိုအပ်ကြောင်းကုလသမဂ္ဂကပြီးခဲ့တဲ့သတင်းတစ်ပတ်ထဲမှာတောင်းခံခဲ့တယ်လို့သိရပါတယ်ရှင်။
မြန်မာနိုင်ငံကဆိုက်ကလုန်းမိုကာမုန်တိုင်းသင့်သူတွေအတွက်အမေရိကန်ကအကူအညီဒေါ်လာ18တန်းလီဘာထပ်ပေးဖို့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လူသားချင်းစာနာမှုအကူအညီဖြစ်ခုလို့နောက်ထပ်ဒေါ်လာ18တန်းလီဘာထောက်ပံ့မယ်လို့ဒီနေ့ပဲကြေညာလိုက်တာပါ။မုန်တိုင်းသင့်သူတွေအတွက်အရေးပေါ်နာခိုစရာအသင့်ရှင်းတဲ့ရေပတ်ဝန်းကျင်တန်ရှင်းနဲ့ကယ်ဆယ်ရေးပစ္စည်းတွေအတွက်အသုံးပြုဖို့အရေးပေါ်ကူညီရေးဆောင်ရွက်နေတဲ့မိဘအဖွဲ့အစည်းတွေကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကတဆင့်ပေးအပ်သွားမယ်လို့လည်းပြောပါတယ်။အရင်ကလည်းမြန်မာကဒီမုန်တိုင်းသင့်သူတွေအတွက်ရေးပေါ်အကူအညီဖြစ်ဒေါ်လာ2,600ပန့်ဖို့ကိုအခုအင်အားပြင်းဆိုင်ကလုန်းမိုကတိုက်ခတ်ခံခဲ့ရပြီးကတည်းကအမေရိကန်ကကြေညာခဲ့ပါသေးတယ်။တကယ်တော့မြန်မာနိုင်ငံကမုန်တိုင်းသင့်သူတွေကိုအကူအညီပေးနိုင်ဖို့ဒေါ်လာ333တန်းလိုအပ်နေကြောင်းကုလသမဂ္ဂကလည်းမနေ့တုန်းကပဲတောင်းခံထားပါဗျ။မေလ14ရက်နေ့ကမြန်မာနိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဒီဆိုက်ကလုန်းမုန်တိုင်းတန်းခံခဲ့ရသူက 1.6 တန်းရှိတယ်လို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။မေလ14ရက်နေ့ကမြန်မာနိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဆိုက်ကလုန်းမုန်တိုင်းတန်ခံခဲ့ရသူတွေအခုလိုအများပြားရှိနေချိန်မှာမုန်တိုင်းတန်အဆိုးဆုံးခံခဲ့ရတဲ့ရခိုင်ပြည်နယ်ချင်းပြည်နယ်ကချင်ပြည်နယ်မကွေးနယ်စကိုင်းတိုင်းတွေမှာအရေးပေါ်အကူအညီတွေအချိန်မီမရရင်မကြာခင်မိုးရင်းကာလအခက်ကြုံရနိုင်တယ်လို့လည်းသတိပေးထားပါတယ်ဒီမုခါဆိုက်ကလုန်းမုန်တိုင်းကြောင့်ရခိုင်ပြည်နယ်မှာသေဆုံးသူ148ယောက်ရှိကြောင်းဒီသတင်းမှတ်စောပိုင်းကပဲစစ်ကောင်စီကသတင်းထုတ်ပြန်ထားပေမဲ့ဒီသေးသေးတိုက်ခိုက်မှုတွေဟာဒီထက်များနိုင်တယ်လို့လည်းသတင်းတွေထွက်နေသလိုမုန်တိုင်းတန်သင့်တဲ့နေရာတွေမှာကူညီကယ်ဆယ်ရေးတွေထိထိရောက်ပေးနေတာမရှိဘူးလို့လည်းဒေသခံတွေကဝေဖန်ပြောဆိုနေကြပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နဲ့လို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
VOE ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ထိုင်းနိုင်ငံမှာခုလုံနေထိုင်ကြတဲ့လာအိုနိုင်ငံရေးတက်ကြွလှုပ်ရှားသူတည်ဆုံမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ HRW ကတောင်းဆိုလိုက်ပါတယ်လာအိုနိုင်ငံရေးတက်ကြွလှုပ်ရှားသူဘောင်ဆူရင်ခတိယာနိုရဲ့ရုပ်အလောင်းကိုလာအိုနယ်စပ်အနီးထိုင်းနိုင်ငံအရှေ့မြောက်ပိုင်းရှိတောအုပ်တစ်ခုထဲမှာမေလ18ရက်နေ့ကတွေ့ရှိခဲ့တယ်လို့လည်း HRW ကပြောပါတယ်ရဲတပ်ဖွဲ့ရဲ့ကနဦးစုံစမ်းစစ်ဆေးမှုအရခတိယာနိုဟာသူ့တယောက်တည်းမော်တော်ဆိုင်ကယ်စီးလာတဲ့အချိန်မှာပြစ်ဒဏ်ခံခဲ့ရတယ်လို့ဆိုပါတယ်အသက်56နှစ်အရွယ်ခတိယာနိုဟာလူအခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာဖို့ဘန်ကောက်မြို့ရှိလာအိုတန်ယုံရှိကဆန္ဒပြပွဲအများအပြားမှာပါဝင်ခဲ့တဲ့ Free Laos အဖွဲ့ရဲ့အဖွဲ့ဝင်ဟောင်းတဦးလည်းဖြစ်ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကလည်းသူ့ကိုဒုက္ခသည်ဖြစ်အသိအမှတ်ပြုထားတာပါ။ထင်ရှားတဲ့ပြပရောက်လာအိုနိုင်ငံရေးတက်ကြွလှုပ်ရှားသူတယောက်ကိုသွေးအေးအေးနဲ့တက်ဖြတ်ဖို့အတွက်တရားမျှတမှုရဖို့ကိုထိုင်းအာဏာပိုင်တွေစီကနေချက်ချင်းတုံ့ပြန်ဖို့တောင်းဆိုထားပါတယ်လို့ HRW အာရှရေးရာဒါရိုက်တာအလင်းပီယာစင်ကဗုဒ္ဓဦးနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံဟာလာအိုကမ်ဘောဒီးယားဗီယက်နမ်နဲ့မြန်မာနိုင်ငံကနိုင်ငံရေးဝေဖန်သူတွေတိုက်ခိုက်ခံရတဲ့အပေါ်မှာလုံလောက်တဲ့တားဆီးမှုနဲ့တုံ့ပြန်မှုတွေလုပ်ဖို့ပြက်ကွက်ခဲ့တယ်လို့လည်းပြောပါရရှင်
။ကမ်ဘောဒီးယားလယ်သမားတွေအနေနဲ့လူချမ်းသာတွေကိုမုန်းတီးလာအောင်လှုံ့ဆော်တဲ့ဆွဆွဲချက်နဲ့မြေယာလှုပ်ရှားသူတွေဖန်ခံလိုက်ရပါတယ်။အစိုးရဆန့်ကျင်တဲ့ဆွဆွဲချက်နဲ့ဖန်ဆီးခံရတဲ့လယ်ယာမြေအခွင့်အရေးလှုပ်ရှားသူ၃ယောက်ဟာ ဆင်းရဲချမ်းသာလူဒန်းစားကွာဟမှုတွေကြောင်းလယ်သမားတွေကိုတင် जा ပေးပြီးတော်လိုင်းလုပ်ဖို့စီစဉ်ခဲ့ကြတယ်လို့ကမ္ဘောဒီးယားအစိုးရတာဝန်ရှိသူတွေကပြောလိုက်ပါတယ်။ကမ္ဘောဒီးယားတောင်သူလယ်သမားမဟာမိတ်အဖွဲ့ဥက္ကဋ္ဌထန်ဆာဗူန်ကိုလွတ်ဖို့ကင်ဘက်နေဖီယက်ထန်ဟတ်တို့နဲ့အခုလိုဆွဆွဲချက်တွေနဲ့တနေ့တနေ့လာနေကပဲအရေးယူလိုက်တယ်လို့ဒေသခံလူခွန်ရေးအဖွဲ့လီကာဒူကဆိုပါတယ်အစိုးရစန့်ကျင်လူရှာမှုအတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့သူတို့ကိုထောင်ဒဏ်5နှစ်ကနေ10နှစ်အထိကြာခံနိုင်ရတယ်လို့စူပူအောင်လှုံ့ဆော်မှုကတော့6လကနေ2နှစ်အထိအပြစ်ပေးခံရနိုင်ပါတယ်ဖန်စီခံရသူတွေနဲ့ရှင်နေတွေတိုက်ရိုက်ဆက်သွယ်ပြောဆိုခွင့်မရသေးပေမဲ့ဒီလေသမားမဟာမိတ်အဖွဲ့ဥက္ကဋ္ဌကတော့လေယာမီခွင့်ရတဲ့အခြေခံလူသားချင်းစာနာမှုဆိုင်ရာတွေသာလုတ်ခဲ့ကြောင်း Facebook လူမှုကွန်ရက်မှာရေးသားဖော်ပြခဲ့ပါတယ်ဝန်ကြီးချုပ်ဟွန်ဆန်ဦးဆောင်တဲ့ကမ္ဘောဒီးယားပြည်သူ့ပါတီကသာအာဏာကိုဆက်ထိန်းထားနိုင်မယ့်အလားအလာရှိနေတဲ့ရွေးကောက်ပွဲတွေဇူလိုင်လနဲ့ကျင်းပဖို့ရှိနေချိန်မှာပဲလေယာမီအခွင့်အရေးလှုပ်ရှားသူတွေဖမ်းဆီးခံခဲ့ရတာလည်းဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့သတင်းပတ်ကုံလုံးကအိန္ဒိယသမုဒ္ဒရာထဲမှာတရုတ်ငါးဖမ်းဆက်လီမှောက်မှုအတွင်းပျောက်ဆုံးခဲ့တဲ့သူ39ယောက်ထဲက14ယောက်ရဲ့ရုပ်အလောင်းကိုရှာတွေ့ခဲ့တယ်လို့သီရိနင်္ဂါရီတပ်ကဒီနေ့ပဲပြောပါတယ်မေလ16ရက်နေ့လေမောက်မှုအတွင်းအသက်ရှင်ကျန်ရသူမရှိနိုင်ဘူးလို့တရုတ်အစိုးရဘက်ကစောစောပိုင်းမှာပြောခဲ့ပြီးနောက်ရက်မှာပဲအခုလိုရုပ်အလောင်းတချို့ကိုရှာတွေ့ခဲ့တာပါ နှင်းမြုပ်ပျောက်ဆုံးနေတဲ့တရုတ်ငါးဖမ်းလီပေါ်မှာတရုတ်နိုင်ငံသား18ယောက်အင်ဒိုနီးရှားနိုင်ငံသား18ယောက်နဲ့ဖိလစ်ပိုင်လူမျိုး9ယောက်ပါသွားတဲ့အကြောင်းတရုတ်အာဏာပိုင်တွေကပြောဆိုထားပါတယ်ငါးဖမ်းလီဟာသီရိလင်္ကာနိုင်ငံတောင်ပိုင်းမိုင်600ကျော်ခန့်မှာမေလ18ရက်နေ့ကရှိခဲ့ပြီးမြေရာသီဥတုဆိုးရွားမှုကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုနှောင့်နှေးခဲ့ရတယ်လို့လည်းဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။သီရိလင်္ကာရေတပ်ကရင်ငုတ်သမားတွေဟာအလောင်းနှလောင်းကိုရှာတွေ့ခဲ့ပြီးတဲ့နောက်ထပ်12လောင်းကိုလည်းမနေ့ကထပ်တွေ့ခဲ့တယ်လို့သီရိလင်္ကာရေတပ်ကပြောပါတယ
်။ Pacific သမုဒ္ဒရာတွေကအမေရိကန်ပိုင်ကွမ်ချွန်းမှာဒီနေ့မိုးသက်လေပြင်းတွေတိုက်ခိုက်ခဲ့တဲ့မော်ဝါတိုင်ဖွန်းမွန်တိုင်ဟာပင်လယ်ပြင်ကိုဆက်လက်ရွေ့ရှားနေပါတယ်။ပြင်အားအဆင့်၄ရှိတဲ့တိုင်ဖွန်းမွန်တိုင်ဟာတနအိမ်မိုင်140နေပါလေတိုင်နှုတ်နဲ့အနောက်မြောက်ဘက်ကိုဦးတည်ပြီးဂွမ်ကျွန်းကနေထွက်ခွာသွားတာလို့လည်းအမေရိကန်မျိုးသားမိုးလေဝသဌာနကပြောပါတယ်။မလေးရှားဘာသာနဲ့နှင်းစည်းလို့တိတ်ပေးရတဲ့မာဝါမုန်တိုင်းဟာမကြာခင်ရက်တွေအတွင်းပုံမအားကောင်းလာပြီးဖိလစ်ပိုင်ပင်လယ်ပြင်ကိုဖျက်ဆီးတဲ့အခါစူပါတိုင်ဖုန်းဆင်ရောက်လာနိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ခင်ဗျာ VOA American တန်ရဲ့မေလ24ရက်ဗိုလ်ရုညထိပ်တန့်ရောက်တဲ့တွင်တွေကိုမခင်လေးနဲ့ကျွန်တော်ပြောပြခဲ့တာပါအခုသတင်းတွေပြီးမှတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုစက်တိုက်ပြောပြပါမယ်ပထမဆုံးကတော့ရခိုင်ပြည်နယ်မုံတိုင်းတင်သူတွေကူညီအစီအစဉ်မှာအေးအေးရခိုင်တပ်ပါဝင်နေခဲ့တာပါမုံတိုင်းတန်တင်ရခိုင်မြောက်ပိုင်းကမြို့နယ်တွေမှာရခိုင်တပ်မတော်အေးအေးဖွဲ့ကပြန်လည်ထူထောင်ရင်းနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့အေးအေးပြောခွင့်ရကပြောပါတယ်လက်ရှိမှာတော့မုံတိုင်းတန်တင်ပြည်သူတွေအတွက်စေဝါနဲ့အိမ်ဆောက်ပစ္စည်းတွေအရေးပေါ်လိုအပ်နေတယ်လို့လည်းအေအေကပြောပါတယ်စစ်ကောင်စီပြောခွင့်ရကတော့နိုင်ငံတကာကအကူအညီပေးလိုသူတွေအတွက်သူတို့အနေနဲ့တကားဖွင့်ထားတယ်လို့ဆိုပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုခမောင်စုံမင်းပြောပြပေးပါဦးခင်ဗျာ
ဒီလမေလ14ရက်နေ့ကတိုက်ခိုက်ခဲ့တဲ့မိုးခါမုံတိုင်းကြောင့်ဒုက္ခရောက်နေကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံတွေဟာလက်တလော့ယာယီအမိုးကာရဖို့အတွက်ဦးစားပေးအဆင့်အနေနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကကူညီဆောင်ရွက်ပေးနေတယ်လို့ပြောပါတယ်။ဒါအပြင်မုံတိုင်းတန်တင်ကျေးရွာတွေမှာစေဝါကုသပေးနေတာတွေလမ်းရှင်းပေးနေတာတွေနဲ့တောက်သုံးရည်ရရှိရေးတို့အတွက်ဆောင်ရွက်နေတယ်လို့လည်းအေအေကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမုံတိုင်းတန်တင်မြို့နယ်9ခုလောက်မှာပြန်လည်ထူထောင်ရေးနဲ့ကူညီကယ်ဆယ်ရေးတွေလှုပ်ဆောင်နေတယ်လို့ရခိုင်တပ်တော်အေအေပြောခွင့်ရခိုင်ဒုက္ခက VOA ကိုပြောပါတယ်။
အကျွန်တော်ကတော့ဒီမုံတိုင်းတန်တင်တဲ့နေရာအလုံးမှာကျွန်တော်တို့ဒါအချက်လက်တွေကောက်ယူတာတွေအကူအညီပေးတာတွေကိုတော့ကျွန်တော်တို့တတ်နိုင်သမျှလုပ်နေတာရှိပါတယ်။ဟိုအဓိကဒီအကြီးအကျယ်ပျက်စီးထိခိုက်တဲ့နေရာတွေကတော့ဒီရသေးတောင်ရယ်နောက်ပြီးလို့ရှိရင်ဒီဘူးသီးတောင်ဒီစစ်တွေပုံလားကျွန်းဒီကြောက်တော်ပေါ့နော်ဒီမြောက်ဦးအဲ့ဒီဒေသတွေနောက်ပြီးလို့ရှိရင်ဒီပေါ့တော်ပေါ့အဲ့ဒီဒေသတွေကတော့အဓိကအများကြီးထိခိုက်တာပေါ့နော်ဆိုတော့အဲ့ဒီနေရာတွေမှာလည်းပဲဒီကျွန်တော်တို့အခုနကပြောတဲ့ဒီဥစ္စာပေါ့နော်အချက်တွေကိုအဓိကထားပြီးတော့ကျွန်တော်တို့ဟိုလောက်ဆောင်နေပါတယ်အခုရှင်ချီတော့ဒီကျွန်တော်တို့ထင်းချုပ်ဧရိယာထင်းမှာမြန်မာစစ်တပ်ကလာပြီးတော့ဥစ္စာပေါ့နော်ဒီကူညီကိစ္စရေးပေးတာတွေတော့မရှိသေးဘူးဗျ
လက်ရှိမှာတော့ရခိုင်ပြည်နယ်မုံတိုင်းတန်တင်ပြည်သူတွေအတွက်ညီနောင်မဟာမိတ်အဖွဲ့တွေနဲ့ပြည်ပရောက်ရခိုင်ပြည်သူတွေစီကနေအလူငွေတွေရရှိထားပြီးနိုင်ငံတကာအဖွဲ့အစည်းတွေကတော့လာရောက်ကူညီတာမရှိသေးတယ်လို့အလူငွေတွေထောက်ပံ့ပေးတာလည်းမရှိသေးဘူးလို့အေးအေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်အပြည်တွင်းကဒီကျွန်တော်တို့ရဲ့ညီနောင်မဟာမိတ်အဖွဲ့အစည်းတွေကလူကြတွေရှိတယ်နောက်ပြီးလို့ရှိရင်တော့ဒါတတိပုဂ္ဂလတွေကူညီလူတန်းကြတာတွေရှိတာပေါ့နော်နောက်ပြီးလို့ရှိရင်တော့ကျွန်တော်တို့ဒီပြည်ပရောက်နေတဲ့ဒီရခိုင်အတိုင်းဝိုင်းတွေပေါ့နော်ကျွန်တော်တို့ရဲ့ဒီမျိုးရှိပြည်ရှိဒီရခိုင်လူမျိုးတွေပေါ့သူတို့ကအဓိကနေပြီးတော့လူတန်းနေကြတာရှိတယ်ဟိုနိုင်ငံခြားဘက်ကဒီတခြားအတိုင်းနိုင်ငံခြားတိုင်းပြည်တွေဒီအထူးသဖြင့်ဒီ UN ဖွဲ့စည်းတွေနဲ့တခြားနိုင်ငံတကာအကူအညီပေးအဖွဲ့တွေစီကဒါတော့အခုရှင်ထိတော့ကျွန်တော်တို့ဒါအလူငွေတွေလက်ခံရရှိတာတော့ဟိုမရှိသေးဘူးလို့ပြောလို့ရတာပေါ့
ရခိုင်ပြည်နယ်နဲ့မကွေးတိုင်းတို့မှာ WFP အနေနဲ့အကူအညီတွေစပေးနေပြီလို့ Twitter လူမှုကွန်ရက်ကနေမေလ23ရက်မနေ့ကရက်စွဲနဲ့ထုတ်ပြန်ထားပါတယ်စစ်ကောင်စီအနေနဲ့ကူညီကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာဗိုလ်ချုပ်အဆင့်ဒါမှမဟုတ်ဒုတိယဗိုလ်ချုပ်ကြီးအဆင့်ရှိတဲ့သူတွေကိုတမျိုးနယ်တယောက်တာဝန်ပေးပြီးအင်တိုက်အားတိုက်လှုပ်ဆောင်နေတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်ဒါအပြင်နိုင်ငံတကာကအကူအညီပေးလိုသူတွေအနေနဲ့လည်းနိုင်ငံတကာမှာရှိထားပြီးဖြစ်တဲ့လုံထုံးလုံနီးတွေနဲ့အညီလာရောက်အကူအညီပေးနိုင်ဖို့တကားဖွင့်ထားကြောင်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။ကဘာပေးရနေအကူအညီကယ်ဆယ်ရေးလုပ်ငန်းတွေမှာဖြစ်ဖြစ်ကျွန်တော်တို့ကယ်ဆယ်ရေးလုပ်ငန်းတွေမှာပဲဖြစ်ဖြစ်နိုင်ငံတိုင်းမှာသူ့နိုင်ငံရဲ့ SOB Standard Operation Procedure တွေရှိပြီးဖြစ်ပါတယ်။ဒါတွေကိုလည်းနိုင်ငံတကာအဖွဲ့အစည်းတွေကလိုက်နာဆောင်ရွက်တာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာရှိတာမဟုတ်ပါဘူး။ကျွန်တော်ပြောချင်တာကတော့လေနဲ့ပဲအတန်ကောင်းရှင်းမလီပဲနဲ့တပ်ဆိုင်ရာအစိုးရနဲ့ဆက်သွယ်ပြီးတပ်ဆိုင်ရာအစိုးရစီမီစီကန်းတွေအတိုင်း SOB တိုင်းဆောင်ရွက်မှာဖြစ်ပါတယ်။ဒီဒီအချုပ်အခြာအာဏာပိုင်နိုင်ငံမဆိုဒီတိုင်းပဲခွင့်ပြုတာဖြစ်ပါတယ်။ဒီတိုင်းလှုပ်ဆောင်မယ်ဆိုရင်မြန်မာနိုင်ငံကောင်းကောင်းကျိုးအတွက်ဒီတိုင်းပဲလှုပ်ဆောင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီဒီအဖွဲ့အစည်းဆိုကျွန်တော်တို့ဖိတ်ခေါ်ဆောင်ရွက်လျက်ရှိပါတယ်။
ရခိုင်ပြည်နယ်ကောင်စီရဲ့မေလ18ရက်နေ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်မြောက်ပိုင်းမှာမုံတိုင်းကျောင်းအဆောက်အုံ 2,400 ကျော်ပျက်စီးသွားပြီးကျပ်သိမ်းပေါင်း 4,600 ကျော်ဆုံးရှုံးခဲ့ရတယ်လို့လူပေါင်း 100,000 ကျော်စားဝတ်နေရေးအခက်ကြုံနေရတယ်လို့လည်းဖော်ပြထားပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးယုံအိုချာကတော့မြန်မာနိုင်ငံကမုံတိုင်းတန်တင်ပြည်သူတွေအတွက်အကူအညီပေးဖို့ဒေါ်လာသန်းပေါင်း 333 သန်းတောင်းခံထားပါတယ်။လက်ရှိရခိုင်ပြည်နယ်မှာမုံတိုင်းတန်တဲ့ပြည်သူတွေအတွက်တာပေါ်လင်စားတွေနဲ့အစားအသောက်ဆေးဝါးတွေအရေးပေါ်လိုအပ်နေစေဖြစ်တယ်လို့အေးအေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။ခင်ဗျာဟိုအဓိကလိုအပ်နေအမိုးပစ္စည်းတွေပေါ့နော်ဒီအဓိကကတော့ဥစ္စာပေါ့နော်တာပလင်ဟတ်တွေအဓိကလိုအပ်နေတယ်။ဘာကြောင့်လဲဆိုလို့ရှိရင်လူတွေကဒီအခေါင်မိုးတွေဟိုအများစုပျက်စီးသွားတဲ့အခါကျတော့ဒီအိမ်ခေါင်မိုးဖို့အတွက်ဒီလို့လို့စေယာယီနေလို့ရအောင်ပေါ့နော်။ဒီလောက်ဖို့ဆိုရင်ဒါတာပလင်ဟတ်တွေပေါ့အဲ့ဒါယာယီလိုအပ်နေတယ်ပြီးလို့ရှိရင်တော့ဒီအစားအသောက်ပေါ့နော်နောက်ပြီးလို့ရှိရင်ဒီတန်းရှင်းတဲ့ဒီတောက်သုံးရည်ရရှိရေဟောအဲ့ဒါတွေကလည်းအရေးကြီးနေတယ်ပြီးလို့ရှိရင်တော့ဒီနံပါတ်၄ကတော့လာဆေးဝါးပေါ့နော်ဆေးဝါးပစ္စည်းတွေလည်းအတိတ်ကလိုအပ်နေတယ်ဟိုအခုဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဒီခြေအဖွဲတွေကကျွန်တော်တို့ဒီဒုက္ခရောက်နေတဲ့ဒီဒေသခံဒီမုံတိုင်းတန်တဲ့ပြည်သူတွေစီကိုရွာချင်းတွားရောက်ပြီးတော့မှကျွန်တော်တို့ဒီစစ်တေသအလိုက်ကျွန်တော်တို့ကူတာပေးနေတာတွေရှိတယ်ဒါကြောင့်မို့လို့ဆေးဝါးပစ္စည်းတွေကတော့ဒါအများကြီးလိုအပ်နေတယ်ဗ
ျစစ်ကောင်စီဘက်ကတော့မေလ17ရက်နေ့စရင်အရာမုံတိုင်းကျောင်းရခိုင်ပြည်နယ်မှာလူပေါင်း148ဦးသေဆုံးခဲ့တယ်လို့ထုတ်ပြန်ထားပါတယ်သေဆုံးသူစင်းနဲ့ပတ်သက်လို့အရင်ကထုတ်ထားတဲ့စရင်အတိုင်းအပြောင်းလဲမရှိကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုဒီကနေ့ပြောပါတယ်တခြားလူမှုကွန်ရက်သတင်းတွေမှာတော့မုံတိုင်းကျောင်းသေဆုံးသူ400ကျော်အထိရှိတယ်လို့ဖော်ပြထားပေမဲ့သေဆုံးသူအတိအကျကိုတော့ VOA အနေနဲ့တိကျအတည်ပြုချက်မရရှိသေးပါဘူးခင်ဗျာ
စခိုင်းပြည်နယ်မုံတိုင်းတင်သူတွေကိုအေးရခိုင်တပ်ကပါဝိုင်းကူပေးနေတာကိုကိုခွန်မောင်ဆွန်မင်းပြပြခဲ့တာပါအခုလည်းရခိုင်မှာပဲစိုက်ဆရာဝင်းအောင်ကိုပြန်လွှတ်ပေးမယ်လို့စစ်ကောင်စီပြောခွင့်ရကပြောလိုက်တာပါရခိုင်ပြည်နယ်မှာမုံတိုင်းတန်တင်ပြည်သူတွေကိုကူညီကယ်ဆယ်ရေးတွေလုပ်ပေးနေတဲ့စိုက်ဆရာဝေဟင်အောင်ပါဝဲ9ဦးကိုစစ်ဆေးမှုတွေပြီးရင်ပြန်လွှတ်ပေးပါမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောလိုက်ပါတယ်။သူကိုဖမ်းဆီးစင်မှာသူနဲ့အတူစစ်ကောင်စီကတရားမဝင်သတင်းဌာနအဖြစ်ကြီးညာချင်းခံထားရတဲ့သူတွေပါလာတဲ့အတွက်သူ့ကိုပါတခါတည်းဖမ်းဆီးခဲ့ရတာလို့ဆိုပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမဆုံလုံးပြောပြပေးပါဦးခင်ဗျ။
ဆိုင်ကလုံးမောခမုံတိုင်းထံတင်တဲ့ရခိုင်ပြည်သူတွေကိုကူညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေတဲ့စာရေးဆရာဝေဟင်အောင်အပါဝင်လူ၅ဦးကိုမေလ23ရက်နေ့မင်းညက်နေတုန်းကစစ်ကောင်စီကဖမ်းဆီးလိုက်တာဖြစ်ပါတယ်။မုံတိုင်းဘေးဒဏ်တင်ခဲ့တဲ့ပုံနှကျွန်းမြို့နယ်အတွင်းကကြေးရွာတွေစီကိုကူညီထောက်ပံ့ပေးဖို့အသွာစစ်တွေမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်ကြောက်တန်းစစ်ဆေးရေးဂိတ်ရဲ့အလွန်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။စာရေးဆရာဝေဟင်အောင်တို့ကိုစစ်ဆေးမှုတွေပြီးရင်ပြန်ပြီးတော့လွှတ်ပေးပါမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့အစောပိုင်းတုန်းက VOA ကိုပြောဆိုထားပါတယ်။ကိုဝေဟင်အောင်တို့ကိုစစ်ကောင်စီဘက်ကဖမ်းဆီးထားတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကအခုလိုပြောပါတယ်
။ဒီကိုဝေဟင်အောင်ရဲ့သူ့တမီးရဲ့သူ့တပည့်ရဲ့ကရခိုင်ကယ်ဆယ်ရေးလုပ်ငန်းတွေမှာအဲသူတို့တက်ကြွာလုပ်နေတဲ့လူတွေဖြစ်တယ်။အဲသို့တော့သူတို့အနေနဲ့ကဒီပုံနှကျွန်းကိုအသွားမှာဒီကျွန်တော်လာတဲ့ပရာဟိတအဖွဲ့ပေါ့ပြောရင်တော့ကျွန်တော်တို့ဒီအဖွဲ့အစည်းတောင်မှကိုယ်တိုင်ပြင်နေသိပါလိမ့်မယ်ဒီအဖွဲ့အစည်းမှာပါလာတဲ့ဒီအဖွဲ့အစည်းဟိုအပြီးခံပြီးပါလာတဲ့နေ့ရောက်ရှိပါတယ်အဲ့ပါလာတဲ့နေ့ရောက်ပြီးကျွန်တော်နိုင်ငံမှာဒါတရားမှုရင်ပြည်ထောင်တာရှိကျညာပြီးခံရတဲ့မီဒီယာတခုဟာဖြစ်ပါတယ်ခုတော့ဆိုကနဦးငင်းများချက်တွေကသူတို့ကိုအတုံးချပြီးတော့ဆောင်ရွက်သွားတဲ့အနေအထားမျိုးဖြစ်တယ်။ဒါကြောင့်မို့လို့ကျွန်တော်တို့အနေနဲ့ကတော့ကိုဝင်အောင်ရဲ့သူ့ပမိရဲ့သူ့တကယ်ရေကတော့ကျွန်တော်တို့အနေနဲ့အမင်းများပြီးတာနဲ့ပြန်လွတ်ပေးဖို့အစီအစဉ်ရှိတယ်
။မင်းတို့ကဖမ်းဆီးခံထားရတဲ့သူတွေကကိုဝေဟင်အောင်သူ့ရဲ့သမီးဖြစ်သူနောက်သူ့ရဲ့တပည့်တူနဲ့ရန်ကုန်တိုင်းတောင်ကလာပါမြို့နယ်ကဘိုးစိန်ပရဟိတအဖွဲ့က2ယောက်စုစုပေါင်း5ယောက်ပါ။ရန်ကုန်တိုင်းကလာတဲ့ဘိုးစိန်ပရဟိတအဖွဲ့ဝင်နှစ်ဦးဟာစစ်ကောင်စီပိတ်သိမ်းထားတဲ့မီဒီယာတိုက်ကသတင်းတောက်တွေဖြစ်တယ်လို့စစ်ကောင်စီဘက်ကဆွဆွဲပြောဆိုပေမဲ့သူတို့တွေဟာဘယ်မီဒီယာတိုက်ကလဲဆိုတာကိုတော့စစ်ကောင်စီပြောခွင့်ရဘက်ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။သူတို့ကိုဖမ်းဆီးရတဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းရှင်းရှင်းလင်းလင်းဖြေဆိုဖို့ကိုညှင်းဆိုပါတယ်။လက်ရှိသူတို့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကအခုလိုဆက်ပြီးပြောပြပါတယ်
။ရန်ကုန်လာတဲ့နှစ်ယောက်ကိုတော့ကျွန်တော်တို့ဆက်လက်စစ်ဆေးမေးမြန်းရမယ်တဲ့ပေါ်ရှိတယ်။ပရဟိတအဖွဲ့တွေNGO တွေ INGO တွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်လျက်ရှိတယ်။အဲဒါလို့ဆောင်ရွက်တဲ့နေရာမှာဒီဟာဝဲအတုံးချပြီးတချို့သောတရားမဝင်ဖွဲ့စည်းတွေအနေနဲ့သူတို့ကိုအတုံးချပြီးလှုပ်ဆောင်သွားတာမျိုးတွေရှိတယ်။အဲဒါမျိုးလှုပ်ဆောင်မှုမျိုးကိုလည်းအဲတတိပြုဖို့လိုတယ်လို့ကျွန်တော်တို့ပြောချင်ပါတယ်
။နီးစပ်သူတချို့ရဲ့အဆိုအရကိုဝေဟင်အောင်သူ့ရဲ့သမီးနဲ့တပည့်ဖြစ်သူအပါအဝင်၃ဦးပြန်လွတ်မြောက်လာပြီလို့ကြားသိရပေမဲ့ဒီကိစ္စကို VOA အနေနဲ့တီးခြားအတည်ပြုနိုင်မှုစ조사နေစေဖြစ်ပါတယ်။သူနဲ့အတူဖမ်းခံထားရတဲ့ကြံလူ၂ယောက်ကတော့အခုချိန်ထိပြန်လွတ်မလာသေးဘူးလို့နောက်ဆုံးစုံစမ်းသိရှိရပါတယ်။သူတို့ကိုစစ်တွေမျိုးကထောက်လန်းရေး၁၀ရုံးမှာထိန်းသိမ်းထားပြီးတော့မိသားစုဝင်အနေနဲ့တွေ့ခွင့်မရသေးဘူးလို့ဆိုပါတယ်။စာရေးဆရာဝေဟင်အောင်ဟာရခိုင်ပြည်နယ်မှာမုံတိုင်းစားဖြစ်ခရဲကရသေးတောင်ပေါတော်စစ်တွေစားတဲ့မြို့နယ်တွေနဲ့မုံတိုင်းဘေးတံတင်ခဲ့တဲ့ကြေးရွာတွေမှာကူညီထောက်ပံ့ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။ကိုဝေဟင်အောင်ဟာမောခမုံတိုင်းတိုက်ခတ်ခဲ့ပြီးတဲ့နောက်ကူညီကယ်ဆယ်ရေးလုပ်တဲ့သူတွေထဲမှာတော့ပထမဆုံးဖမ်းဆီးခံရသူလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မှာမုံတိုင်းဘေးဒဏ်တင်တဲ့ပြည်သူတွေကိုအကူအညီပေးနေတဲ့စာရေးဆရာဝေဟင်အောင်ကိုအခုလိုမျိုးစစ်ကောင်စီကဖမ်းဆီးအရေးယူလိုက်တဲ့အပေါ်ကူညီကယ်ဆယ်ရေးလှုပ်ဆောင်နေကြတဲ့ပရဟိတသမားတွေကြားမှာစိုးရိမ်မှုတွေရှိလာတယ်လို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ရှင်
။ရခိုင်မှာမုံတိုင်းတင်သူတွေကိုဝိုင်းကူညီပေးနေတဲ့စာရေးဆရာဝေဟင်အောင်ကိုပြန်လှုပ်ပေးမယ်လို့စစ်ကောင်စီပြောခွင့်ရကပြောခဲ့တာကိုမဆင်မပြောပြခဲ့တာပါအခုတော့စကိုင်းတိုင်းဘက်မှာမော်လိုက်ဘက်တိုက်ပွဲတွေကြောင့်ဒေသခံများပြားထွက်ပြေးတင်းရှောင်နေကြတာပါစကိုင်းတိုင်းမော်လိုက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ PDF တပ်ဖွဲ့တွေကြားရဲတပ်ဘက်နှစ်ပတ်ခန့်တိုက်ပွဲပြင်းထန်ခဲ့ပြီးဒီတိုက်ပွဲတွေဖြစ်ပွားရာချင်းတွင်းမြစ်ရှေးချမ်းကကျေးရွာ20လောက်ကဒေသခံတွေထွက်ပြေးတင်းရှောင်နေကြပါတယ်ဒီအပိုင်းတွေအတွင်းမှာတော့မော်လိုက်မြို့ပေါ်မှာပေါ်တာဆွဲတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီကြောင်သတင်းပေးပို့ချက်ကိုအခြေခံပြီးကိုစောဝင်းလိုင်းပြောပြပေးပါအောင်ခင်ဗျာ
မော်လိုက်မြို့နယ်အတွင်းကတိုက်ပွဲတွေဟာဒီလ12ရက်နေ့မှာချင်းတွင်းမြစ်အရှိဘက်ချမ်းထော်တာရွာကပြူစောတိစခန်းကိုဒေသခံ PDF အဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ပြင်းထန်လာတာပါမော်လိုက်မြို့နယ်အတွင်းတိုက်ပွဲအခြေအနေကိုဒေသခံတကူကအခုလိုပြောပါတယ
်ပွဲကြီးဖြစ်တာဒီနေ့ပါဆိုလို့ရှိရင်7ရက်ရှိပြီချင်းဆင်းရဲနေရနေစပြီးတော့မှဒါဆက်စံရည်နေတဲ့ပြန်ဖြစ်တဲ့မော်လိုက်မျိုးနဲ့အချီချမ်းထော်တာတန်တန်းတော့တောင်းရင်တောင်းပြီးအဲ့အဲ့ဒီနားတော့ဝိုင်းမှာဖြစ်တဲ့ချင်းဟိုဒီပြင်ကလည်းသူ့နေတယ်လို့ဒီတောင်းကလည်းစောင်းစောက်ကိုသူ့လုပ်တဲ့ချင်း
မေလ၁၂ရက်နေ့ကပြူစောတိစခန်းကိုတိုက်ခိုက်ချိန်မှာ ထော်တာကြီးရွာကိုလေရင်သုံးစီးလာပြီးနှစ်စီးနဲ့ဘုံကျဲတက်ခတ်ခဲ့ကြောင်းအဲ့ဒီနောက်မေလ16ရက်နေ့မှာလေရင်တစ်စီး20ရက်နေ့မှာလေရင်နှစ်စီး21ရက်နေ့မှာနှစ်စီးလာရောက်ဘုံကျဲခဲ့ကြောင်းနဲ့မော်လိုက်မြို့ဒီပင်ကရာဖျားကုန်းမော်ကနေအမြောက်နဲ့မြစ်အရှိဘက်ကန်တိုက်ပွဲဖြစ်ရာနေရာတွေဘက်ကိုပစ်ခတ်တာရှိကြောင်းလည်းပြောပါရတယ်။အဲ့ဒီလိုပစ်ခတ်တာကြောင့်မြစ်အရှိဘက်ကန်ကကျေးရွာ20နီးပါးကပြည်သူတွေတိမ်းရှောင်နေကြတာကြောင့်နဲ့ထိခိုက်ပျက်စီးသွားတဲ့အိမ်တွေကိုတော့စီးရင်ကောက်ယူမရသေးကြောင်းလည်းအဲ့ဒီမော်လိုက်ဒေသခံကအခုလိုဆက်ပြောပါရတယ်
။အခုတော့လက်ရှိနေသားအဲ့ဒီကဆက်မှရှိတဲ့ရွာတွေအကုန်လုံးဆောင်နေရတယ်လို့ပြောလို့ရပါတယ်ရှင်။ရွာပေါင်း20ရှိပါတယ်ကြည့်။ဒီတူတူတို့ထိခိုက်တယ်လို့ပြောတယ်ရှင်။အဲ့ဒါနာမည်ရတော့မရဘူးရှင်။ရှင်လေးရင်နဲ့ဘုံကျဲလုံးထိခိုက်တဲ့အိမ်တွေကတော့မတော်စီရင်ခုချင်းလေးလို့မရဘူးရှင်။ဘာဖြစ်လို့ဆိုတော့စက်ကောင်စီရနေမျိုးစုမှုကိုအဲ့ဒီထိဒီထားတဲ့တွင်မတော်ကစီရင်နေတိတက်ပါလို့မရဘူးရှင်လေရှင်။
တိမ်းချောင်နေသူတွေတဲ့ငွေကြေးတက်နိုင်သူတွေဟာမော်လိုက်နဲ့မုံရွာလိုမြို့ပေါ်တွေကိုတွားရောက်ပြီးကျန်သူတွေကတော့တောတောင်တွေနဲ့စစ်ကောင်စီတပ်နဲ့အလန်းဝေးရာကြေးရွာတွေမှာတိမ်းရှောင်နေကြတာကြောင်းပြောပါရတယ်။ဒီလ22ရက်နဲ့23ရက်နေ့တွေမှာမော်လိုက်မြို့မှာပေါ်တာဆွဲတာတွေလည်းရှိပြီးစုစုပေါင်း55ဦးလောက်ကိုပေါ်တာအဖြစ်ခေါ်ဆောင်သွားကြောင်းပြောပါရတယ်။စကိုင်းတိုင်းအထက်ပိုင်းအင်းတော်၊ဗမောက်၊ကောလင်း၊ဝန်းတိုပင်လယ်ဘူးစတဲ့ဒေသတွေမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေအကြားတိုက်ပွဲတွေဖြစ်ပွားနေသလိုချင်းတွင်းမြေရိုးတလျှောက်ကနီမင်းကင်းစတဲ့ဒေသတွေမှာလည်းဒီလပိုင်းတွေအတွင်းတိုက်ပွဲတွေပြင်းထန်နေပါတယ်ခင်ဗျာ
။စကိုင်းဘက်မော်လက်တိုက်ပွဲတွေကြောင့်ဒေသခံများစွာထွက်ပြေးနေရတာကိုကုစောဝက်လိုင်းပြောပြခဲ့တာပါ။အခုလည်းကရင်ဘက်မှာဒီစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးနေရတဲ့တဲ့မှာကရင်မျိုးသားစည်းရုံး KNU တပ်ဖွဲ့တွေအခြေစိုက်လှုပ်ရှားတဲ့ကရင်ပြည်နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ထိခိုက်ပျက်စီးမှုတွေကြုံခဲ့ရတယ်လို့ဒေသခံတွေကပြောနေပါတယ်။ KNU ရဲ့တပ်မ6လက်အောက်ခံတရင်200တဲ့အခြေစိုက်တဲ့ကော့ဂရီမျိုးနယ်မှာမနေ့ညပိုင်းကလေကြောင်းတိုက်ခတ်မှုကြောင့်ခရစ်စတန်ဖျားချောင်းတစ်ချောင်းနဲ့လူနေအိမ်တွေပါဝင်ထိခိုက်ပျက်စီးခဲ့တယ်လို့လည်းဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေကဆိုပါတယ်။မအေးမှာပြောပြပေးပါအောင်ခင်ဗျာ
။ဒီမျိုးသားစီယုံ KNU ဒူပလယာခရိုင်တပ်မ6ထိန်းချုပ်ရာကော့ဂရီမျိုးနယ်အတွင်းကကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL တရင်201နယ်မြေမော်ခိကိုကြေးရွာအုပ်စုခလေလောကျဲခေါ်ပနွယ်ဖိုကလိုကြေးရွာတဲ့ကိုမနေ့ည7နာရီခွဲလောက်မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးက VOA ကိုပြောပါတယ
်မနေ့ည7နာရီခွဲလောက်မှာပေါ့နော်ကျွန်တော် KNU တပ်မ6နံမြေတိုင်းရင်း201ရဲ့တိုင်းရင်း KNL တိုင်းရင်း201ရဲ့စုမှုနံမြေမှာပေါ့နော်အဲရွာနာမည်အပလက်ပလက်ဖိုကလိုအဲရွာကိုစစ်လေရင်နဲ့ဘုံကကျဲတာဟောလေရနေကောနာကျတာအဲ့ဒီဖျားခေချံဖျားကြောင့်လူကြောင့်ကိုစီစီမိမိကိုထိမိဖြိတ်သွားတယ်ဖြိတ်သွားတော့အဲ့ဒီဖျားကြောင့်ပြုတ်ပြင့်လို့မရတော့အောင်ပဲအဲအချိန်ကြီးစူးစူးဝါးဖြစ်သွားတယ်ဟုတ်ကဲ့အဲ့ဒီအချိန်ကြီးတော့တိုက်ပွဲဖြစ်ယူဖြစ်တာလည်းမဟုတ်ပဲနဲ့အဲ့ဒီနဲ့မြေတန်းကိုလေရင်နဲ့ဘုံလာကျသွားတာဖြစ်တယ
်ဖျားရှိခိုးကြောင့်နဲ့လူနေအိမ်အဆောက်အဦတွေထိခိုက်တာတွေရှိပေမဲ့လူတွေထိခိုက်သိမ်းဆုံးမှုတွေတော့မရှိခဲ့ဘူးလို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေကြောင့်ဒေသခံတွေကတော့ထွက်ပြေးနေရတယ်လို့ဆိုပါတယ်တပ်မ6နယ်မြေထဲမှာတော့ဒီစဉ်ဆိုသလိုဘုံကျဲတိုက်ခိုက်မှုတွေရှိနေတယ်ဆိုပြီးသူကဆက်ပြောပြပါတယ်
။တမန်ကြောင့်တော့နေ့တိုင်းနှီးပါလို့ပြောလို့ရပါသလား။တိုင်းနှီးပါပိုဘက်ဒေါနာရှိချမ်းကိုကျင်းတယ်မကျင်းနောက်ဘက်ချမ်းကိုအဲ့လိုမျိုးဒီရင်နဲ့နေ့တိုင်းနှီးပါကိုလာတယ်။ဘုံတိုက်ပွဲရှိရှိမရှိရှိကြေးဝါရှိလူတွေကိုတိတိမတိတိဆိုမသိအဲ့လိုမျိုးဘုံကျဲဝါလာတော့မကြာခဏပါပဲ
။အလားတူကရင်ပြည်နယ်တိုင်းရင်းစိတ်ကြီးမြို့နယ်စိုက်တုံမြို့ပေါ်မှာလည်းမေလ23ရက်နေ့မနေ့နေ့လယ်2နာရီဝန်းကျင်လောက်မှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကြိုက်တုံမြို့နယ်ရက်ွက်တစ်ကကလင်းငယ်နှစ်ဦးတည်းကတဦးကြီထိမှန်သေဆုံးပြီးနောက်တဦးကတော့စိုးရင်ရတဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်။ဒီကြောင့်တိုက်ခိုက်မှုတွေကြောင့် KNU တပ်မဟာ1တပ်မဟာ3တပ်မဟာ5နဲ့6ဒေသကဒေသခံတွေဟာညအချိန်ဆိုလဲရွာတွေမှာမနေရဲပဲတောတောင်တွေထဲပုံအောင်ပြီးအိတ်ဆက်နေရပြီးအဲ့ဒီလူတွေဟာတပ်မဟာ6နဲ့မြေဒေသအတွင်းမှာတောင်ရင်းမြစ်တစ်လျှောက်မှာနေထိုင်နေရတာဟာအခုဆိုရင်တစ်နှစ်ကျော်ကြာသွားပြီဖြစ်ပါတယ်ရှင်။
ကရင်ဘက်မှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေကြောင့်ကော့ဂရီဘက်ကကျေးရွာတချို့ထိခိုက်ပျက်စီးခဲ့ရတာကိုမှတ်ရေးမှာပြောပြခဲ့တာပါ။ဗိုလ်ဒုညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဒါပေမဲ့မကြာခင်ပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နာစဉ်ကြည့်ရှုကြပါအောင်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUX application ကိုဒေါင်းလုဒ်ရယူပါ
VO American တန်ရဲ့မေလ24ရက်ဗိုလ်ရုညပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါည10:00နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗိုလ်ရုညတိုင်းပြပြနေကြအက်ဒီတာနဲ့ဆွေးနွေးကမ်းမှာဥတ္တမောသံပြပြထားတာနောက်ဒေါက်တာသန့်စောရဲ့လူထုနဲ့ကျန်းမာရေးနောက်ကိုရနေအားကစားကဏ္ဍအပတ်စဉ်အစီအစဉ်တွေကိုဇက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့အက်ဒီတာနဲ့ဆွေးနွေးကမ်းပါရွင်ကြဒုက္ခတဲ့နေရပြန်ရင်ပြဿနာအဖြစ်ရှိမလားခေါင်းစဉ်နဲ့သုံးသပ်ထားပါတယ်ရွင်ကြဒုက္ခတဲ့အချက်တည်းဖြစ်ရှင်ယုံကြည်မှုတိဆောက်ဖို့လိုအပ်တယ်လို့သုံးသပ်နေချိန်မှာဒီဒုက္ခတဲ့တွေနေရပြန်ဖို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားအပြန်အလှန်စီစဉ်နေပေမဲ့အခုချိန်ထိမတေချာမရေရာသေးတဲ့အခြေအနေဖြစ်နေတာပါဒီအခြေအနေတွေလက်တွေ့အကောင့်ထဲဖော်နိုင်ဖို့ဒီယုံကြည်မှုဘယ်လိုတိဆောက်နိုင်ပါမလဲဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးကမှာဥတ္တမောင်တန်ကိုမမြသစင်အောင်ကမင်းမြန်တင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါဦးတမောင်တန်ရှင်။ဟုတ်က
ဲ့မင်္ဂလာပါခင်ဗျာ
။အခုရိုဟင်ဂျာဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးတော့ဒီဟိုမေလအစောပိုင်းတုန်းက Daily Time သတင်းစာမှာဘင်္ဂလားဒေ့ရှ်အငြိမ်းစားအရာရှိတယောက်ကရေးထားတဲ့ဆောင်းပါးတစ်ပုဒ်ပါဒီဒုက္ခတဲ့တွေရဲ့ပြဿနာဖြေရှင်းဟာတဲ့အနေနဲ့ပြန်ဖို့ပဲဖြစ်တယ်ဆိုပြီးတော့ဖော်ပြခဲ့ပါတယ်။နောက်မေလ18ရက်ဘင်္ဂောက်ဖို့သတင်းစာမှာလည်းဒီလိုဒုက္ခတဲ့တွေနေရပြန်ဖို့အတွက်ကယုံကြည်မှုတိဆောက်ဖို့လိုတယ်လို့ရေးထားပါတယ်။ဒီပုံမှာဘယ်လိုသဘောရပါသလဲ။
ဟုတ်ကဲ့ဟိုပြန်ရေးဆိုတာကိုသဘောတူပါတယ်ဒါပေမဲ့ပြန်ဖို့ပဲဆိုတော့ဒီတစ်ခုတည်းဆိုရင်တော့မပြည့်စုံဘူးเนาะအဖြေကိုလည်းရှင်းနိုင်မှာမဟုတ်ဘူးပေါ့เนาะဆိုတော့ကျွန်တော်တို့ဒါကုလသမဂ္ဂလည်းပြောထားတယ်ဂုံတိတ်ခါရှိရှိပြန်ရေးလူသားရဲ့ဂုံတိတ်ခါပြီးသားလည်းပြန်တော်မျိုးဖြစ်ဖို့เนาะဒီပြဿနာတွေကိုကန့်တွဲဖို့လိုတယ်အဲ့တော့ဘယ်ကောက်ပို့စာစောစောအဲဘာစင်ပြောတယ်လို့ပဲကျွန်တော်တို့ယုံကြည်မှုလိုအပ်တယ်ဆိုတော့ဒါလည်းအမှန်ပါပဲကျွန်တော်တို့ဒီလူဖွဲ့စည်းအတွင်းထဲမှာရှိတဲ့ရပ်ရွာအတိုင်းဝင်းတစ်ခုကြားထဲမှာဒါယုံကြည်မှုနဲ့ပြန်လည်ထူထောင်ဖို့လိုအပ်ပါတယ
်ဒုက္ခတွေတွေနေရပြန်ဖို့အတွက်ကိုမေလအစောပိုင်းမှာ pilot project အနေနဲ့နှစ်ဖက်ကိုယ်စားလှယ်တွေကဟိုလေ့လာတာတွေကိုလုပ်ခဲ့တာလည်းရှိပါတယ်အဲ့တော့ဒီပေါ်မှာစစ်ကောင်စီဘက်ကပြောတာကြတော့သူတို့အနေနဲ့ပေါ့နော်အစစရရအားလုံးအဆင်ပြေအောင်စီစဉ်ထားတယ်ဆိုပြီးတော့ပြောပါတယ်ဒါပေမဲ့သွားပြီးတော့လေ့လာခဲ့တဲ့ကိုယ်စားလှယ်တွေကကြတော့ဒီလိုစီစဉ်ထားတာဒီအပေါ်မှာဟိုတိတ်သဘောမကျတဲ့ပုံစံမျိုးမီဒီယာတွေကိုပြောပါတယ်ဒီတော့ဒီအခြေအနေမျိုးမှာဒါတွေကိုလက်တွေ့အကောင်အထည်ဖော်ဖို့အတွက်ယုံကြည်မှုကိုဘယ်လိုတိစောက်နိုင်မှာမလဲ
ဟုတ်ကဲ့အဲကျွန်တော်တို့လောလောဆယ်အခြေအနေမှာတော့မယုံကြည်ဘူးပေါ့နော်မယုံကြည်မှုဆိုတဲ့အခြေအနေရောက်လို့ရှိရင်မယုံကြည်တဲ့တောင်းကပဲပြင်ဆင်ထားတာတွေပြဿနာတွေကိုကြီးတတ်တယ်အဲ့ဒါကြောင့်မို့ distorted လို့ပြောတဲ့တကယ်ပကတိတရားတွေနဲ့ပုံပြတ်တတ်တယ်နော်အဲ့တော့ယုံကြည်မှုထူထောင်တဲ့အခါမှာအလုံးလုံးလို့မရတဲ့မယုံကြည်မှုကနေအလုံးလုံးလို့ရတဲ့မယုံကြည်မှုကိုကူပြောင်းဖို့လိုတယ်။အဲ့ဒါမှတော့ချက်တာပါလဲဆိုရင်ဒီအဓိကပါဝင်ပတ်သက်တဲ့သူတွေကဖြစ်စင်တိုင်းမှာပါဝင်ခွင့်ရဖို့ပဲ။အဲ့တော့ကျွန်တော်ပြန်ကြည့်လို့ရှိရင်နော်ဒီ NLD အစိုးရလက်ထက်မှာရောဦးသိန်းစိန်အစိုးရလက်ထက်မှာရောတော့ဒီစစ်ကောင်စီလက်ထက်မှာရောဒီရိုဟင်ဂျာဒုက္ခသည်တွေကိုတိုက်ကသူတို့ပြန်လဲလာပဲဖြစ်စင်နေတဲ့မှာဘာမှမပါခဲ့ဘူးမပါခဲ့တဲ့အခါကျတော့ကိုနားလဲသလိုနဲ့လှုပ်တဲ့အခါမှာပြဿနာကမဖြစ်ရှင်းဘူးเนาะစောစောကပြောသလိုပြဿနာကအမြင်တွေဟာပုံပြက်ပန်းပြက်တွေနဲ့ပဲပြန်ပြီးကြုံရမယ်ဒါနှစ်ဖက်စလုံးကပုံပြက်ပန်းပြက်ဖြစ်မယ်เนาะဒါကပဋိပက္ခရဲ့သဘောပေါ့เนาะဒါကြောင့်မို့လို့ကျွန်တော်တို့ကယုံကြည်မှုလမ်းကြောင်းကိုသွားမဲ့အရေးလက္ခဏာကိုလည်းပြဖို့လိုတယ
်ဘလို့အရေးလက္ခဏာမျိုးဆိုလိုတာပါလဲ
ဥပမာအဖြစ်အဲရောင်ကြဒုက္ခတွေတွေကြည့်လို့ရှိရင်တို့ကတို့ရဲ့လူသားတယောက်အနေနဲ့ပေါ့နော်ဘဝတစ်ခုလုံးအနေနဲ့တို့ကြည့်တယ်အဲ့တော့ဒါဟုအခန့်အတားဖြစ်နေတာကနိုင်ငံသားဖြစ်မှုပြဿနာနော်အဲ့တော့ဘာတွေဆောင်ရွက်နေလဲဒါကိုကျွန်တော်တို့အရေးလက္ခဏာနဲ့ပြဖို့လိုပဲလို့ကျွန်တော်ထင်တယ
်ဘန်ကောက်ပို့စရင်းစာမှာတော့ဒုက္ခတွေတွေကိုနိုင်ငံသားမပေးနိုင်ဘူးဆိုတဲ့သဘောမျိုးစစ်ကောင်စီဘက်ကပြောတယ်လို့ဆိုပါတယ်အဲ့တော့ဟိုဒီလိုအခြေအနေမျိုးကဟိုဒုံရင်းကိုသွားစိုက်နေတယ်လို့ဖြစ်မနေပါဘူးလား
အခုလက်ရှိချစ်ခတ်ပုံအရဆိုရင်တော့ဒုံရင်းကိုပြန်စိုက်တာပဲကျွန်တော်တို့ဒီပြဿနာဖြေရှင်းမှာပြောလေကိုကလေးရှိတဲ့စကားတခုရှိတယ်ပြဿနာတရားကိုဖြေရှင်းမယ်ဆိုလို့ရှိရင်အဲ့ဒီပြဿနာကိုဖြစ်စေခဲ့တဲ့ချစ်ခတ်ပုံမျိုးနဲ့ပဲချစ်ခတ်နေတာတော့မိုင်မဲတာမရှိဘူးအဲ့တော့ကျွန်တော်ရိုဟင်ဂျာပြဿနာကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းဒါ၃ပါးလောက်ရှိခဲ့ပြီကျွန်တော်တို့အရင်တပိုင်းကပြန်ကြည့်လို့ရှိ ဒီချစ်ကပ်ပုံနဲ့ပဲကျွန်တော်လာတယ်ဒီချစ်ကပ်ပုံနဲ့ပဲလာတယ်အဲ့တော့ဒီပြဿနာကိုဒီချစ်ကပ်ပုံနဲ့တော့ကျွန်တော်တို့ကဖြေရှင်းလို့မရအောင်ဒါကြောင့်မို့ကျွန်တော်တို့ဒီမူဝါဒချမှတ်တဲ့သူတွေပေါ့နော်အစိုးရဆက်ဆက်ကဒီပြဿနာကိုပြန်ပြီးတော့နော်ပုံဖော်ပြန်လည်သတ်မှတ်ဖို့ကြည့်ဖို့လိုလိမ့်မယ်လို့ကျွန်တော်ထင်တယ
်အဲ့တော့ပြဿနာကိုပြန်ပြီးတော့ပြောင်းကြည့်ဖို့ reframe လုပ်ဖို့ဆိုတဲ့နေရာမှာဘယ်လိုသဘောမျိုးဆူလွှဲရပါလဲ
အာကျွန်တော်တို့အခုလောလောဆယ်ပြဿနာကိုသတ်မှတ်ပုံကိုကြည့်မယ်ဆိုလို့ရှိရင်ဒီစစ်တပ်ရဲ့ပြဿနာသတ်မှတ်ပုံရှိမယ်နောက်ပြီးရင်ဘာဘာသားလိုအဖွဲ့အစည်းတွေပေါ့နော်ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေပြဿနာသတ်မှတ်ပုံရှိတယ်။မစစ်တပ်ကဘယ်လိုမြင်လဲဆိုလို့ရှိရင်နော်ဒါကတော့သူကအချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နယ်မြေပိုင်ဆိုင်မှုဆိုတော့သူ့ရဲ့ institutional စစ်တပ်ဆိုတဲ့အဖွဲ့အစည်းတစ်ခုရဲ့လှုပ်ဆောင်ရမယ့်လုပ်ငန်းတာဝန်ပိုင်းကနေသူကကြည့်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာနယ်ချက်လာဖို့အတွက်ကြိုးစားတယ်။ဒီလိုလူတွေကိုပို့တယ်တဖြည်းဖြည်းနဲ့ပေါ့နော်ဒါကတပြူနောက်တစ်ခုကသူကတပိုင်းချောင်းရာဒါကျွန်တော်တို့ဒါဖော့ဆပ်ပလဆိုတာလက်ထက်မှာလွတ်လပ်ရေးပြီးတဲ့ကာလမှာမူဂျာဟီဒင်လှုပ်ရှားမှုရှိတယ်မူဂျာဟီဒင်လှုပ်ရှားမှုကမွတ်စလင်ပြည်နယ်ရရှိဖို့နောက်ပြီးတော့ခွဲထွက်ဖို့နိုင်ငံထူထောင်ဖို့ပေါ့ဆိုတော့ဒီတောင်းကနေသူကပြဿနာကို frame လုပ်တယ်ဆိုတော့ဒီတောင်းကနေရှင်းတဲ့အခါမှာဒီလူတွေကိုပြန်ထုတ်ရမယ်ဆိုတော့လက်ရှိဖြစ်နေတဲ့ဟာတွေကအဲ့ဒီ framing လို့ပြောတယ်အဲ့ဒီပြဿနာကြီးရှုပုံနဲ့အများကြီးဆက်ဆက်နေဒါပေမဲ့မဘာတာတာကကြည့်ဘူးကြည့်ရှုပုံကြတော့ပေါ့ဘူးနော်ဒီမွတ်စလင်တွေရဲ့လူဦးရေကများလာလိမ့်မယ်ပြီးရင်တဖြည်းဖြည်းလွှမ်းမိုးသွားလိမ့်မယ်နော်ဒါဖြင့်ကြာလာလို့ရှိရင်ငါတို့ရဲ့ဗုဒ္ဓဘာသာတရားကြီးတော့ပျောက်သွားကြည်ရဲ့ဆိုပြီးတော့အာဖဂန်နစ္စတန်ကိုပြတယ်တခြားသောနိုင်ငံတွေကိုပြတယ်မာအာရှဆိုအင်ဒိုနီးရှားပေါ့နော်ဒါတွေဖြစ်မလားဆိုတဲ့တောင်းပါတယ်သူကရှိပေါ့နော်ဆိုတော့ဒါပေမဲ့ဒီကြည့်ရှုပုံကြည့်ရှုနည်းတွေကစောစောကပြောခဲ့တယ်လို့ပဲဒီချစ်ကပ်ပုံချိကန်ကြီးတွေကပြဿနာကိုဖြေရှင်းနိုင်ရလားကျွန်တော်တို့ပြန်ကြည့်ရမယ်လို့တောင်းเนาะအဲ့တော့လိုလားချက်ကဘာလဲဆိုလို့ရှိရင်เนาะဒါစစ်တပ်ကရောမမတာကောသူတို့လိုလားချက်ကိုကျွန်တော်နားလည်ချက်ရပြောရလို့ရှိရင်ခုနပြောလို့မွတ်စလင်နိုင်ငံတစ်ခုမွတ်စလင်ပြည်နယ်ကြီးတစ်ခုဖြစ်မလာတဲ့လူစုတာမျိုးသူမဖြစ်စေခြင်းဘူးเนาะမမတာအနေနဲ့ပြောလို့ရှိရင်လည်းမွတ်စလင်လူဦးရေတွေတိုးပွားလာတာမျိုးမဖြစ်ချင်ဆိုရင်ဒါကဖြေရှင်းမှုကျွန်တော်တို့ရှိပါတယ်တခြားနိုင်ငံတွေကလည်းဒီပြဿနာတွေနဲ့ကြုံနေရတယ်ဖြည့်ရှင်းတဲ့ပုံစံနဲ့ရှိတယ်သူတို့ကြည့်ဖို့ကောင်းတယ်လို့ကျွန်တော်ထင်တယ
်အဲ့အခုဆရာပြောထားတဲ့အခြေအနေတွေအပြင်ပေါ့နော်တစ်ဖက်မှာကုလသမဂ္ဂကဒုက္ခသည်တွေအတွက်စာနာရိတ်ခါကိုတဖြည်းဖြည်းဖြတ်တောက်လာတာကိုလည်းတွေ့ရပါတယ်ဟို3လအတွင်းမှာအခုဆိုရင်ဒီစာနာရိတ်ခါဖြတ်လာတာဟာဒုတိယအကြိမ်ဖြစ်သွားပါပြီအဲ့ပြဿနာတွေဖြည့်ရှင်းမှုဆိုတာကနှစ်ဖက်သူသဘောတူညီမျှဖို့ရှိဖို့လည်းလိုပါတယ်အဲ့တော့ဒီလိုအခြေအနေမျိုးမှာဒီပြဿနာကအဖြေရှိပါဦးမလ
ားအဲပြဿနာရှိနေတယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့မမြင်တဲ့အတွက်ကြောင့်မလို့အဖြေကိုမတွေ့တာဖြစ်တယ်ဥမာအဖြေကျွန်တော်တို့ခုနမဘာသားရဲ့နော်ပြဿနာကိုသတ်မှတ်ချက်ရကြည့်မယ်ဆိုလို့ရှိရင်မွတ်စလင်လူရေတိုးပွားလာနော်အဲ့တော့လူရေတိုးပွားမှုကိုလေ့လာထားတဲ့လေ့လာချက်တွေရှိနော်ဥမာအဖြေပညာမတတ်တဲ့မိသားစုဒီကနေဆိုရင်လူကြီးရေကလေးတွေမွေးနှုံများတယ်เนาะဆင်းရဲလို့ရှိရင်ကလေးတွေမွေးနှုံများတယ်ရှေးရိုးဆင်လာတဲ့မှာရောက်နေလို့ရှိရင်ကလေးတွေမွေးနှုံများတယ်เนาะခြေလက်မှာဘဝမျိုးခြေလက်အခြေခံပုံများနေတယ်ဆိုလို့ရှိရင်မျိုးပြဘဝတဲ့ခြေလက်ဘဝဆိုခြေလက်ဘဝကလူရပုံပြီးများတယ်ပြီးရင်အဲ့ဒီရရအတိုင်းဝိုင်းဟာ isolated လို့ပြောတယ်အထီးကျန်နေမယ်သူကြီးတက်တက်သူအတိုင်းဝိုင်းလေးနဲ့သူကြီးပဲနေနေလို့ရှိရင်လည်းเนาะဒါများတယ်ဆိုတော့ခါကြတော့လရှိဘူဝါဒတွေအကုန်လုံးဟာအဲ့ဒီဟာကိုဖြစ်စေနေတယ်တတိပြောလို့ရှိရင်လိုလားတာကတခုတကယ်ကိုကြည့်သုံးလိုက်တာကအဲ့ဒီကိုလိုလားတာကိုမဖြစ်နိုင်တဲ့ကြောင်းမြညီသွားနေတဲ့လမ်းကြောင်းကိုပဲသွားနေတယ်အဲ့တော့စောစောကပြောတဲ့အချက်လက်တွေကဘူဝါဒကိုစဉ်းစားတဲ့အခါမှာဘူဝါဒရဲ့သဘောကဘာလဲဆိုရင်ပတ်သက်တဲ့နော်ဒီပြဿနာကိုလွှမ်းမိုးနေတဲ့အကြောင်းချက်တွေကိုဖော်ထုတ်တယ်အဲ့ဒီအကြောင်းချက်တွေကစိတ်ထဲကလူတွေကစိတ်ထဲကထင်တာနဲ့မဟုတ်ဘူး statistically significant လို့ပြောတဲ့เนาะကျွန်တော်တို့ဒီစည်ရင်းစရာအရာတွက်ချက်ထားတဲ့เนาะတကယ်ကိုအရေးပါတဲ့ဆက်နွယ်မှုရှိမှအဲ့ဒီဆက်နွယ်တဲ့အကြောင်းချက်တွေကိုကစားတာပဲဘူဝါဒဆိုတာကစားတာအဲ့တော့ခုနပြောနေတဲ့အကြောင်းချက်တွေကိုကျွန်တော်တို့ကစားဖို့လိုတယ်အဲ့ဒါတွေကိုကစားမယ်ဆိုရင်အဖြေရပါလေအခုကျွန်တော်ပြန်ကြည့်လိုက်ဒီတောင်းလေးကနေကျွန်တော်တို့ပြန်ကြည့်လိုက်ရေเนาะ အခုနိုင်ငံတကာလည်းပြောနေတယ်လူခွေရေးဖွဲ့စည်းတွေကလည်းပြောနေတယ်လူတယောက်ကိုအခြေခံကြကြခွေရေးတွေပေးဖို့ဆိုတာစိုးစိုးဟာတွေကိုဖြည့်ရှင်းရမယ်အချက်တွေအကုန်လုံးသွားညီတယ်ဆိုလိုတာကအဖြေရှိပြီးသားနော်အဲ့ဒီအဖြေကမှအခုလောလောဆယ်ဒါကိုပြောမယ်ဆိုလို့ရှိရင်နိုင်ငံတကာပြောနေတာကမဘာသာလူလားတဲ့လူလားချက်ကြီးကိုဖြည့်ဆည်းပေးမှအဲ့ဒီတိုင်းသွားလို့ရှိချက်ချင်းငငင်းတော့မဟုတ်ဘူးရေးရှင်းမှဖြစ်သွားမယ်ရိုဟင်ဂျာကိစ္စကိုတခြားသောနိုင်ငံတွေမှာလည်းဒီပြဿနာအမအားဖြင့်စင်ကာပူဆိုပါတော့စင်ကာပူဆိုလို့ရှိရင်ကျွန်တော်တို့ဒါမလေးရှိတယ်မလေးမွတ်စလင်နော်ကျွန်တော်တို့အိန္ဒိယဟိန္ဒူတွေရှိတယ်နောက်တရုတ်တွေရှိတယ်နော်အဲ့တော့သူက racial composite လို့ပြောတဲ့နိုင်ငံတွေကဒီလူမျိုးရဲ့ဖွဲ့စည်းပုံကိုနော်ထိမ့်သိမ့်မှုတို့မပြည့်ရင်းသွားအောင်သူတို့ကစူးစမ်းကြနော်စူးစမ်းကြတဲ့အခါမှာသောသောကပြောလို့ growth ပြဿနာလူမျိုးစုတစုကပို့ပြီးတော့လူကြီးများနေတဲ့ဟာတွေရှိတယ်အဲ့တော့အဲ့ကြောင့်ခွတ်အကြောင်းချက်တွေကိုသူကကစားတော့ဥမာအားဖြင့်เนาะကလေးတွေပညာတတ်လို့ရှိရင်ပညာတတ်လာအကြောင်းနေလာရင် incentive ပေးမယ်မလုံးပေးမယ်เนาะအဲ့တော့မိဘတွေကကလေးတွေပညာတတ်တဲ့အောင်လုပ်ရင်းနဲ့ကလေးမွေးတုံးကိုသူကသူအလိုလို dynamics ကချော့ချသွားတယ်เนาะဒါမြန်မာနိုင်ငံမှာလည်းလုပ်လို့ရတယ်ဥမာအားဖြင့်ဒါပေမဲ့ဒီခုတည်းကိုလုပ်မယ်ဆိုလို့ရှိရင်တော့ဒါ targeted ဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးရမမှန်ဘူးဒါကျွန်တော်တို့ကအကုန်လုံးကိုလည်းလှုပ်ပေးလို့ရတယ်ဥမာအဖြစ်စီးရတဲ့ပြည်သူတွေရှိတယ်တခြားအတူတူပဲเนาะအဲ့တော့ကျွန်တော်တို့က poverty alleviation လို့ပြောတယ်စီးရမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုလည်းကျွန်တော်မလုပ်သေးဘူးเนาะဒါတွေနဲ့ကျွန်တော်တို့ကပေါင်းစပ်လိုက်မယ်ဆိုလို့ရှိရင်နိုင်ငံတကာအကူအညီတွေလည်းအများကြီးရနိုင်တယ်လူခွင့်ရေးကိုလည်းလေးစားအားရောက်တယ်ပြီးရင်ဘဘဒလိုလားတဲ့เนาะလိုလားချက်ကြီးကလည်းသူ့အလိုလိုဖြစ်လာလိမ့်မယ်เนาะပြီးရင်တက်ကပြောတော့တနည်းအားဖြင့်မှစုမထားဘူးဆိုလို့ရှိရင်ကျွန်တော်တို့မှာအခုဒီဒုက္ခသည်တွေတခြားနိုင်ငံတွေကိုရောက်တယ်ဆိုရင်ကျွန်တော်တို့ပြည်နယ်မျိုးစုံကိုရောက်သွားတတိယထဲမှာဒုက္ခသည်တွေကိုထားလိုက်ဆိုမရှိဘူး။ဘာလို့တည်စဲလူဖွဲ့စည်းတဲ့ကိုပို့ပြီးတော့ဝင်သွား။နောက်ပြီးတော့ဒီတိုင်းရင်းသားတွေနဲ့ဆက်ဆံရင်းမှာလည်းမှာရခိုင်တစ်ခုတည်းပေါ်မှာအခုကဝင်တော့ဝင်ဖို့ကြီးကပြိ
ဖြစ်နေ
။ဖြစ်မွတ်စလင်တွေ။နောက်အဲ့လိုကျွန်တော်တို့ခုနကနော်ဒီဒုက္ခသည်တွေကိုတခြားနိုင်ငံတွေမှာရှင်သုံးနေမူပါလားတဲ့အတိုင်းကျွန်တော်တို့ကရှင်သုံးလိုက်မယ်ဆိုရင်တနိုင်ငံလုံးမှာလည်းကျွန်တော်တို့ရောထွေးသွားမယ်။ဆိုရင်ဒီတဖြည်းဖြည်းနဲ့เนาะကျွန်တော်တို့ရရအတိုင်းဝိုင်းနှစ်ခုอ่ะတဖြည်းဖြည်းနဲ့ပေါက်ဆက်သွားမယ်။ငါအခုကျွန်တော်တို့ရှေးတုန်းကတည်းကဗမာမွတ်စလင်တွေဟာတခြားသောဗုဒ္ဓဘာသာဝင်တွေနဲ့ကျွန်တော်တို့เนาะညီအကိုပေါင်းနှမတွေလိုနေနေတဲ့အတိုင်းပြဖြစ်သွားမယ်။ဒါတွေကလုံနိုင်တဲ့ဟာတွေဖြစ်ပါတယ်။ချုပ်ပြောရရင်တော့နံပါတ်1ပြဿနာကိုလက်ခံလိုက်ပါ။လက်ရှိရှေးမုံကြီးလက်ရှိချင်းကပ်ပုံကြီးကပုံပြီးပုံပြီးစိုးစိသွားစေတယ်။เนาะဒီချင်းကပ်ပုံကြောင့်လည်းကျွန်တော် site လို့ပြောတဲ့လူမျိုးလုံးတက်ဖြတ်မှုတွေနဲ့တရားစွဲခံရတယ်เนาะကျွန်တော် climate change humanity လို့ပြောတဲ့လူများမျိုးနွယ်ပေါ်ရာဇဝတ်မှုတွေနဲ့လည်းစစ်တပ်ကြီးအားစွဲခံရတယ်နာမည်ပြတ်တယ်နိုင်ငံရေးအပေးရတာတွေအများကြီးလူပုဂ္ဂိုလ်အရပေးရတာတွေလည်းအများကြီးပဲဒီချက်ကဘာအလုံးမဖြစ်ဘူးဒုတိယဥသိစိတ်လက်ထက်ကတော့လည်း UNHCR ကိုတပ္ပရဥသိစိတ်ကတွေ့ပြီးတော့ပြောရတယ်ခင်ဗျားတို့တတိယနိုင်ငံအနေနဲ့ဒီဒုက္ခတွေကိုခေါ်လို့မရဘူးလားဆိုမရဘူးနုံးဒါခင်ဗျားတို့လည်းပဲဆိုင်နေဆိုတာဒါ UNHCR ပြောပြီးသားဖြစ်တယ်ဒါကြောင့်မို့ထပ်ပြီးတော့ဒီကိစ္စကြီးကိုထပ်တလဲလဲထပ်ပြီးတော့ချင်းကပ်နေတာအချင်းကြီးဖြစ်တယ်လို့ကျွန်တော်ထင်တယ်ဖြေရရှိပြီးသားပါကောင်းမယ်ဟာเนาะပြည်လည်သွားနိုင်စရာရှိပြီးသားမမြင်လို့သာဖြစ်ပါတယ်လို့ကျွန်တော်ဒီလိုပဲပြောချင်ပါတယ
်အခုရိုဟင်ဂျာဒုက္ခသည်တွေနေရပြည်ရင်ပြဿနာအတွက်အဖြေရှိလာနိုင်ရေးပြောင်းစဉ်းစားသင့်ဖို့ကိုအဲဒီချာနဲ့ဆွေးနွေးကမှာဥတ္တမောင်တန်းနဲ့မမြသစင်အောင်တို့ပြောပြခဲ့တာပါအခုတော့အပတ်စဉ်လူထုနဲ့ချမ်းမာရေးကဏ္ဍပါအဆုတ်ကင်ဆာတည်ကောင်းစရာကိုပြောပြထားပါတယ်ဆေးလေးတောက်တဲ့ဆိုးကျိုးတွေထဲမှာအဆုတ်ကင်ဆာကအန္တရာယ်အကြီးဆုံးဖြစ်ပါတယ်ဒီအဆုတ်ကင်ဆာဆိုးကျိုးတွေကြောင့်သိရှိပြီးကြိုတင်ကာကွယ်သတိပြုနိုင်ဖို့ဒီတစ်ပတ်လူထုနဲ့ချမ်းမာရေးအစီအစဉ်မှာဒေါက်တာတန်းစောပြောပြပေးပါအောင်ခင်ဗျာ
ဆုတ်ကင်ဆာယောဂါဖြစ်စေတဲ့အကြောင်းအရာတွေအများကြီးရှိရဲဆိုပေမဲ့ရာခိုင်နှုန်းတော်တော်များများကတော့ဆလိတ်တောက်တာကြောင့်ဖြစ်ပါတယ်ဆလိတ်တောက်တာကိုရပ်တန့်လိုက်မယ်ဆိုရင်အဆုတ်ကင်ဆာယောဂါဖြစ်ဖို့ရာခိုင်နှုန်းတွေဟာကျော့ကျသွားမှာပါယောဂါဖြစ်ခဲ့မယ်ဆိုရင်လည်းဆော့ဆော့တိပီကုသမှုခံယူနိုင်စေဖို့အတွက်တတိထားတဲ့အဆုတ်ကင်ဆာယောဂါလက္ခဏာတွေအကြောင်းကိုအထွေထွေယောဂါကုဆရာဝန်တူဖြစ်သူဒေါက်တာဆော့ဟေရီနုကအခုလိုပြောပါတယ
်ယောဂါလက္ခဏာအနေနဲ့ကတော့သူကအဓိကချောင်းဆိုတာပေါ့နော်ချောင်းဆိုရဲဆိုတာကနာတာရှည်ချောင်းဆိုတာမျိုးအဲ့လိုမျိုးဟိုတပတ်နှစ်ပတ်ဆိုတာမျိုးမဟုတ်ဘူးလာနေချီချောင်းဆိုးနေမယ်ဆေးတောက်ရင်လည်းမတက်တာတော့ဘူးပေါ့နော်ဒါဆိုရင်သတိထားစရာဖြစ်လာပြီကိုကဆရာဝန်နဲ့တိုင်ပင်ပြတာတယ်ချောင်းဆိုးပြောင်းဆေးတောက်တယ်ပူးသက်ဆေးတွေကိုဆရာဝန်ညွှန်ကြားချက်တိုင်းတောက်ပါလေပေါ့နော်ဒါပေမဲ့ချောင်းဆိုးတာမတက်တာလာဘူးဆိုရင်တော့ဒါနည်းနည်းလေးကျွန်တော်တို့ဟိုသတိထားမယ်အနေထားရောက်လာပြီပေါ့နော်ပြီးရင်ချောင်းဆိုးရဲ့ပြင်သူကဟို ချောင်းဆိုးသွေးပါတာလည်းရှိတယ်ပြီးလို့ရှိရင်ချောင်းဆိုးရတဲ့အတူရှင်ပတ်အောင်လာတဲ့တွဲဖြစ်မယ်ဆိုလို့ရှိရင်ဒါနည်းနည်းလေးကျွန်တော်တို့သတိထားပြီးတော့ဆစ်ဆေးပိုလိုအပ်နေပြီဆိုရင်အနေထားပါတော့အဲ့တော့ဒါအပြင်ကျွန်တော်တို့ဟိုဆုပ်ကင်စာရဲ့ရှိပြီးလက္ခဏာတွေထဲမှာဒီလိုမျိုးအစာအသောက်ပြတ်တာတွေကိုယ်လေးချင်းကြာတာတွေကလည်းသတိထားရမယ်ပေါ့နော်ဘယ်ကင်စာမဆိုကိုယ်လေးချင်းကြာနေလဲတွဲဖြစ်တဲ့အတွက်ဒီချောင်းဆိုးနေပြီးကိုယ်လေးချင်းကြာလာပြီဆိုလို့ရှိရင်လည်းဒါကသတိထားရမယ်အချက်ပါပဲ
အဆုတ်ကိုနှစ်စဉ်ပုံမှန်ကျန်းမာရေးစစ်ဆေးမှုပြုလုပ်တာဟာဆုပ်ကင်စာယောဂကိုဆွတ်ဆွတ်သိအောင်ဖော်ထုတ်ကုသတဲ့နေရာမှာအရေးပါတာပါဘလို့စံသက်စစ်ဆေးမှုတွေပြုလုပ်တင်နေဆိုတာနဲ့အသက်ဘလောက်မှာအဆုတ်ကိုပုံမှန်ကျန်းမာရေးစစ်ဆေးမှုတွေစတင်ပြုလုပ်တင်နေဆိုတာတွေကိုဒေါက်တာဆော့ဟေရီနူးကအခုလိုရှင်းပြပါတယ
်ဆော့ဆော့ဆေးသိထားရင်တော့ဘယ်ယောဂမဆိုကောင်းတယ်ပေါ့နော်ဟိုနောက်ကြမှသိလို့ရှိရင်ကျွန်တော်တို့ဆရာဝန်တွေအနေနဲ့ရောလူနာအတွက်ပေါ့ခက်ခက်ခဲခဲလုပ်ရတဲ့အပိုင်းတွေအများကြီးဖြစ်သွားလိမ့်မယ်အဲ့တော့ကျွန်တော်တို့ယောဂတစ်ခုဟာဆော့သိထားလေကောင်းလေပဲအဲ့တော့အဆုတ်ကင်စားလို့မျိုးအဖြစ်များတဲ့ယောဂတွေအတွက်ဆိုရင်ပိုတော့မှဆော့သိထားရင်ကျွန်တော်တို့ဟိုတိတ်ဆုံးမှုနှုံးမှချနိုင်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့လုံနိုင်တာပထမတစ်ချက်ကတော့ဒီလူကပေါ့နော်ဆက်လိုက်တောက်ဘူးတဲ့ညာဆိုရင်သူ့မှာရှိတယ်ဆက်လိုက်ကို230ထပ်မနေတောက်ခဲ့ဘူးတဲ့ဒါမှမဟုတ်လို့ရှင်သူ့ရဲ့မျိုးရိုးထဲမှာလည်းအဆုတ်ကင်စားနဲ့တိတ်ဆုံးထားဘူးတဲ့မိဘဦးလေးဆွေမျိုးသားချင်းတွေရှိနေမယ်ဆိုရင်ဒါသူတို့ကိုကျွန်တော်တို့ကဘယ်လိုပြောမလဲဖြစ်နိုင်ချေအလားအလာရှိတဲ့လူတွေထဲကိုကျွန်တော်တို့ထည့်လို့ရပြီအဲ့တော့ကျွန်တော်တို့အသက်ပိုင်းခြားရပြောမယ်ဆိုရင်တော့အသက်55နှစ်နဲ့80ကျားဒီကိုကျွန်တော်တို့ဘယ်လိုမျိုးကျိုးတင်စစ်ဆေးမှုတွေလုပ်နိုင်လဲဆိုတော့အဓိကတော့ CT scan ပဲကျွန်တော်ရိုက်လို့ရမယ်ဆိုတော့ CT scan ကတော့မြန်မာလိုကျွန်တော်တို့ကွန်ပျူတာဓာတ်မှန်လို့ခေါ်မယ်ပေါ့နော်ဆိုတော့သူ့ကိုကျွန်တော်တို့အမေရိကန်နိုင်ငံရဲ့သုတေသနတစ်ခုရာဆိုလို့ရှိရင်ဒီလိုခုနပြောခဲ့တဲ့ဟိုဖြစ်နိုင်ချေအလားအလာရှိနေတဲ့လူတွေကိုကျွန်တော်တို့တစ်နှစ်တစ်ခေါက်တော့ပုံမှန်ရိုက်ပြီးလို့လိုအပ်မယ်ရိုက်တဲ့အခါမှာလဲ CT မှာကျွန်တော်တို့နည်းနည်းပြင်းအားများတဲ့ CT မဟုတ်ဘဲနဲ့ကျွန်တော်တို့ပြင်းအားနည်းနည်းနည်းမဲ့ CT scan ပေါ့နော်ဟို low dose CT scan ဆိုပြီးတော့အဲ့ဒီကွန်ပျူတာဓာတ်မှန်ကိုကျွန်တော်တို့သူတို့ကိုတစ်နှစ်တစ်ခေါက်ပေါ့ဒီခုနဟို riskများတဲ့လူတွေပေါ့နော်ဖြစ်နိုင်ချေများတဲ့လူတွေကျွန်တော်တို့ရိုက်ပေးမယ်အဲ့လိုနေရာဖြစ်ကျွန်တော်တို့သူတို့ရဲ့အဆုတ်ရဲ့အပြောင်းလဲပေါ့နော်ကင်ဆာဖြစ်နိုင်ချေရှိမရှိကိုကျွန်တော်ရအောင်ပေါ်ထုတ်ပြီးတော့ဆော့ဆော့ဆီသိရှိအောင်လုပ်မယ်မကယ်၍အကျဉ်းသေးသိရှိချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့အခုခေတ်မှာမှန်ပြောင်းထည့်ကြည့်ရပေါ့နော်အတက်ရှူနဲ့ဒီအဆုတ်လမ်းကြောင်းတစ်ချောက်ကိုကျွန်တော်တို့ bronchoscopy လို့ခေါ်တဲ့မှန်ပြောင်းထည့်ပြီးတော့သူတို့အဆုတ်ရဲ့အခြေအနေကိုလည်းကြည့်လို့ရတယ်အသားဆောင်လည်းတစ်ခါလည်းယူလို့ရတယ်အကြိမ်အသားဆောင်အဖြေမှာပါဒီလိုကန်ဆာလိုမြေတန်ရဖြစ်စရာတွေတွေ့ပြီဆိုလို့ရှိရင်တော့ဒါကျွန်တော် source သိရှိနိုင်လဲကုသမှုတွေကိုလည်းတတိယအောင်မြန်မြန်ဆန်ဆန်ပတ်ပတ်ကပ်ကပ်ဆောင်ရွက်နိုင်မှာဖြစ်တယ
်အဆုတ်ကင်ဆာယောဂါဟာယောဂါနုစင်မှာစစ်ဆေးဖို့ကုသနိုင်ရမယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တယ်လို့ဆိုပေမဲ့လက်တွေမှာတော့တိဆုံးမှုလို့မြင်မာတဲ့ယောဂါတစ်ခုဖြစ်ရှိနေသေးတာပါဆုတ်ကင်စာယောဂါကိုကုသနိုင်တဲ့ကုသမှုနည်းလမ်းတွေအကြောင်းကိုဒေါက်တာဆော့ဟေနူးကအခုလိုရှင်းပြပါပါ
။ကုသမှုကတော့တိတိကျခံယူလို့မယ်ပေါ့နော်။အဲ့တော့ဆရာဝန်တွေစီကိုသွားရမယ်။ဆရာဝန်တွေကိုကြောက်လို့မရဘူး။တေချာကုသမှုကျွန်တော်တို့လိုအပ်တယ်။ဘာကြောင့်လဲဆိုတော့ဒီအဆုတ်ကင်စာဆိုတာတိမ်နှုံတိမ်ဆုံးမှုနှုံအရင်မြင့်ပါတဲ့ကင်စာမျိုးစားဖြစ်တယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ဟိုထိရောက်တဲ့ကုသမှုတွေကအတိုင်းအတာတစ်ခုထိတော့ရှိတယ်။ဒါပေမဲ့ဟိုသူ့ရဲ့ဒီအဆုတ်ကင်စာရဲ့အနေအထားပေါ်တော့မူတည်ရပါတော့ကျွန်တော်တို့အသားစားယူဆက်လိုက်တဲ့အခါမှာသူကကျွန်တော်တို့ဒီဘယ်အဆင့်ကိုရောက်နေပြီလဲပေါ့နော် staging တို့ grading တို့ကျွန်တော်တို့ဆရာဝန်တွေကတတ်မှတ်မယ်အကယ်၍ဟိုပြတ်နေတာမရှိဘူးပေါ့အဆုတ်ကင်စာနဲ့တခြားနေရာကိုပြတ်နှက်မှုမရှိသေးဘူးဆိုလို့ရှိရင်တော့ကုသမှုကျွန်တော်ထိထိရောက်လိုက်နိုင်တာများပါတယ်အဲ့ခါကျတော့ကျွန်တော်တို့ဘာနဲ့ကုမလဲဆိုရင်သူတို့ကြည့်လိုက်တဲ့ခွဲလို့ရတဲ့အနေအထားရှိတဲ့အဆုတ်ကင်စာဆိုရင်ကျွန်တော်တို့ခွဲစိတ်ကုသမှုအရင်ဆုံးလုပ်မယ်အဲ့ပြီးတော့မှကျွန်တော်တို့သူ့ကိုဓာတ်ရောင်ခြင်းနဲ့ကုသလို့ရတယ်ရေဒီယိုသီရပီလို့ခေါ်တယ်ဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ဆေးသွင်းပြီးတော့သူတို့ကုလို့ရတယ်ခီမိုသီရပီဆိုပြီးတော့အဲ့ဒါကတော့ကျွန်တော်တို့ဘယ်အမျိုးအစားအဆုတ်ကင်စာလဲဆိုတော့ကျွန်တော်တို့ပြန်ခွဲရအောင်မယ်အဆုတ်ကင်စာအဓိကအမျိုးအစားကြီးနှစ်ခုရှိတဲ့အတွက်အဲ့အမျိုးအစားနှစ်ခုကဘယ်တစ်ခုလဲပေါ့နော်အဲ့ဒါကိုသူ့ရဲ့အဖြေပုံမတည်ပြီးတော့ကျွန်တော်တို့ဒီလူနာကိုဆေးသွင်းပြီးကုမလားဓာတ်ရောင်ခြင်းပေးပြီးကုမလားဆိုတော့ကျွန်တော်တို့စဉ်းစားမှာဖြစ်ပါတယ်ဒါပေမဲ့တချို့သောအချိန်တွေမှာလည်းဓာတ်ရောင်ခြင်းရောဆေးသွင်းတာပေါ့နော်ခီမိုသီရပီရောရေဒီယေးရှင်းရောကျွန်တော်နှစ်မျိုးလုံးပေးပြီးကုရတဲ့အပိုင်းတွေလည်းရှိပါတယ
်အဆုတ်ကင်စာယောဂါအကြောင်းကိုသိရှိပြီးကြိုတင်သတိပြုကာဝယ်ထားနိုင်စေဖို့အတွက်သတင်းပြုပို့လိုက်တာဖြစ်ပါတယ်ကျော်သက်သွား
အဆုတ်ကင်စာကြိုတင်သတိပြုကာကွယ်နိုင်ဖို့ဒေါက်တာသန့်စောလူလူနဲ့ကျန်းမာရေးခန္ဓာမှာရှင်းပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြည့်ရှုအောင်ပါအင်္ဂလန်ပရီးမီးယားလိဂ်မှာတော့မန်ချက်စတာစီးတီးသင်းကအမှတ်ပေးချန်ပီယံဖြစ်ပြီး3နှစ်ဆက်တိုက်ပိုဆွဲသွားခဲ့ပါတယ်စပိန်နိုင်ငံသားနဒါကဒီနှစ်ပြင်သစ် Open တနစ်ပြိုင်ပွဲဝင်းမဝင်းဆိုတာနဲ့သူ့ရဲ့အနာဂတ်ပတ်သက်ပြီးဘလို့ဆုံးဖြတ်လိုက်တယ်လဲဆိုတာတွေကိုဒီတစ်ပတ်အားကစားကဏ္ဍမှာကိုရနိုင်စူးစီးတင်ဆက်ထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အင်္ဂလန်မှာတော့ Manchester City အသင်းက Premier League Champion ဖြစ်သွားပါပြီပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့ကကစားခဲ့တဲ့ Premier League ပွဲတွေမှာ Arsenal က Nottingham Forest ကိုရှုံးပြီး Man City က Chelsea ကိုတကိုးကိုးမရှိနဲ့နိုင်လိုက်တာကြောင့် Man City အသင်း Champion ဖြစ်သွားခဲ့ပါတယ်တကယ်တော့စနေနေ့က Arsenal က Forest ကိုတကိုးကိုးမရှိနဲ့ရှုံးတာကြောင့် Man City အသင်းဟာChelsea နဲ့မကစားခင်မှာပဲ champion ဖြစ်သွားခဲ့ပြီးတော့ Chelsea နဲ့ပွဲမစခင်မှာတော့ Chelsea ကစားသမားတွေက Man City အသင်းကို God of Honor လုပ်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။ Man City အသင်း champion ဖြစ်သွားတဲ့အတွက်ဒါဟာသူတို့အတွက်တော့ Guardiola လက်ထက်မှာ Premier League ဖလားကို5ချိန်မြောက်ရတာဖြစ်တယ်လို့၃နှစ်သက်တိုက်ရလိုက်တာလည်းဖြစ်ပါတယ်။ Man City နည်းပြ Guardiola ကတော့သူ့အသင်းအတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ်
။ Yeah, very very satisfied again for to be part of this club.They bring us
again. ဒီအသင်းမှာပါဝင်ခွင့်ရတဲ့အတွက်အရန်ကျေနပ်မိပါတယ်။အာဆင်နယ်အသင်းကကျွန်တော်တို့ကိုအစွမ်းကုန်ကစားလောင်အောင်လုပ်ခဲ့ပါတယ်။ကျွန်တော်တို့က12ပွဲဆက်တိုက်အနိုင်မရဘူးဆိုရင်ရာသီပထမဝက်မှာအာဆင်နယ်အသင်းကအမှတ်50ရထားတာကိုမှီဖို့မလွယ်ပါဘူး။သူတို့တချို့ပွဲတွေမှာအမှတ်တွေမရတာရှိခဲ့ပြီးကျွန်တော်တို့ကသူတို့ကိုတွန်းအားပေးနိုင်ခဲ့ပါတယ်။နောက်ဆုံးမှာတော့ကျွန်တော်တို့ချန်ပီယံစုကိုဆက်ပြီးထိန်းလိုက်နိုင်ပါတယ်
။အာဆင်နယ်ပြမီကဲလ်အာတက်တာကတော့အာဆင်နယ်အသင်းချန်ပီယံမဖြစ်ပဲမန်စီးတီးအသင်းဖလားရသွားတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါရစေ
။ A really sad day. A lot of difficult emotions. Obviously we lost the game.
တကယ်ကိုဝမ်းနဲ့ကြာကောင်းတဲ့နေ့ပါတော်တော်ကိုစိုးပါတယ်ရှင်းနေတာကတော့ကျွန်တော်တို့ဒီပွဲကိုရှုံးတယ်ပြီးတော့အမပေးချန်ပီယံစုကိုလည်း10လခွဲလောက်ကစားပြီးတဲ့အချိန်မှာလက်လွတ်လိုက်ရတာပါ9လခွဲလောက်အထိကျွန်တော်တို့ကတောက်လျှောက်လုံးလုံးလို့ထိတ်ဆုံးမှရှိနေခဲ့ပြီးကျွန်တော်တို့အနိုင်ရနိုင်တယ်ဆိုတဲ့စိတ်အားတက်ကြွမှုတွေယုံကြည်မှုတွေကိုတိစောက်ခဲ့ကြပြီးနောက်ဆုံးမှာတော့ကျွန်တော်တို့ချန်ပီယံစုနဲ့လွဲကျော်ခဲ့ပါတယ်မန်စီးတီးအသင်းရဲ့အောင်မြင်မှုအတွက်ဂုဏ်ယူပါတယ်သူတို့ကချန်ပီယံဖြစ်ပြီးတော့ချန်ပီယံဖြစ်ဖို့လည်းထိုက်တန်ပါတယ်သူတို့ကတရားသည်စာလုံးစာအတွက်လုံနိုင်ခဲ့ပြီးကျွန်တော်တို့ကမလုံနိုင်ခဲ့ပါဘူးကျွန်တော်အနေနဲ့ကတော့တောင်းပန်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်လုံနိုင်တယ်ဆိုတဲ့ယုံကြည်မှုကိုတည်ဆောက်ခဲ့ပြီးမှလုံနိုင်ရတဲ့အနေနောက်ဆုံးမှမလုံနိုင်ခဲ့တဲ့အတွက်ကျွန်တော်မှာတာဝန်ရှိပါတယ
်အာဆင်နယ်အသင်းဟာတရားသည်လုံးဇယားထိတ်ကနေဥဆောင်နေပြီးမှမန်စီးတီးကနောက်ဆုံးမှချန်ပီယံဖြစ်သွားခဲ့တာပါဆိုတော့ပရီးမီယာလိဂ်ချန်ပီယံဖြစ်ဖို့အတွက်မန်စီးတီးနဲ့အာဆင်နယ်နှစ်သင်းကြားမှာအဓိကကွာသွားတာအဓိကအဆုံးဖြတ်ပြီးသွားတာဘာလို့ပြောနိုင်မလဲဒီပေါ်မှာ Soccer Follow ဂျာနယ်အေဒါချုပ်ကိုကြော်ညွှန်ကတော့
အဓိကဒီမှာ Premier League Champion တရဖူအတွက် Man City Arsenal ကိုရှင်ပြန်ရလိမ့်မယ်လို့ကျွန်တော်တို့ယာတီအဆောက်အအုံမထင်မှတ်ခဲ့ဘူးပြ Man City နဲ့ Liverpool ပဲရှင်ပြန်ရလိမ့်မယ်လို့ထင်ခဲ့တယ် Man City က Liverpool Champion ပြေးလာတွေ့ဖယ်သွားပြီဆိုတော့သူတို့သဘောပေါက်ပါလိမ့်မယ်သူတို့အချိန်မြေအာဆင်နယ်ပဲဖြစ်ဖြစ်မန်ယူပဲဖြစ်ဖြစ်ချယ်ဆီပဲဖြစ်ဖြစ်အချိန်မြေလိုက်နိုင်လိမ့်မယ်လို့သူတို့သဘောပေါက်ထားပါလိမ့်မယ်အာဆင်နယ်အသင်းကိုဘာလို့ချန်ပီယံမဖြစ်ရတာလဲလို့ကျွန်တော်တုံးသက်ချင်တာတော့အာဆင်နယ်အသင်းဟာပရီးမီးယားလိမ့်မှာအသက်ပြင်းပြအသက်ငယ်ဆုံးအသင်းလို့ဖြစ်နေပြီးတော့ကစားသမားတွေအတွေ့အကြုံပိုင်းအများကြီးလိုသေးတယ်ကျွန်တော်တို့ဒီအမှတ်ပေးချန်ပီယံတရဖူဆိုတော့ကကစားသမားတွေအတွေ့အကြုံပိုင်းကအရင်အရေးကြီးပါတယ်။ဒါကြောင့်မလို့အာဆင်နယ်အသင်းချန်ပီယံတရဖူကိုမရသွားတော့လို့ထင်ပါတယ်။ဇယားတိတ်ဆုံးမှာအာဆင်နယ်ကတရားသီလုံးဒီပွားလို့လို့ဥဆောင်နေပြီးတော့မှမန်စီးတီးကချန်ပီယံဖြစ်သွားတာကတော့အာဆင်နယ်တို့ဗျာဟိုအာဆင်နယ်ပရိသတ်တွေလည်းတော့တော်တော်လေးခံရခက်ပါတယ်။အာဆင်နယ်အသင်းကတရားသီလုံးချုပ်ကြည့်မယ်ဆိုရင်ချန်ပီယံဖြစ်တဲ့နယ်ဆိုပေမဲ့ဒီကျွန်တော်တို့တလောကသူတို့လက်တိုက်ဒေးပွဲစတိုက်ဆိုသလိုဒီဝေးကစားပြီးဟိုရန်သက်တွေဆုံးပြီးအမှတ်တွေဆုံးရှုံးသွားတော့ကတော့တော်တော်လေးသူတို့ချန်ပီယံဖြစ်ဖို့အတွက်ကိုခက်ခဲသွားရတယ်။အဲဘာဖြစ်လဲဆိုတော့အဲ့ဒီအချိန်မှာသူဘာလို့မတောင်းခံနိုင်တာလဲလို့မေးခွန်းထုတ်ရမယ်ဆိုရင်ခုနကျွန်တော်ပြောသလိုပဲအာဆင်နယ်အသင်းရဲ့အသက်အရွယ်အပိုင်းအခြားကအများကြီးအတွေ့အကြုံလို့သိတယ်။အဲ့ဒီအာတီတာထူထောင်ထားတဲ့အာဆင်နယ်အသင်းဟာအသက်အရွယ်ပိုင်းမှာလိုအပ်ချက်တွေရှိနေသေးတယ်အတွေ့အကြုံပိုင်းပေါ့ဗျာအတွေ့အကြုံပိုင်းမှာလိုအပ်ချက်တွေရှိနေသေးတယ်ဒါကြောင့်ဟိုမန်စီးတီးကဒီအတွေ့အကြုံပိုင်းအားသာချက်နဲ့အာဆင်နယ်ကိုကျော်ဖြတ်သွားတာဒုတိယအချက်ကတော့ဗျာဟိုအယံအင်အားပေါ့အယံအင်အားမတောင့်တင်းခြင်းကလည်းအာဆင်နယ်အသင်းရဲ့အတန်ငယ်ရွယ်မှုအတွေ့အကြုံအားနည်းမှုတွေနဲ့သူအယံအင်အားမတောင့်တင်းမှုကလည်းအာဆင်နယ်ချန်ပီယံတရဖူလမ်းကြောင်းကနေသွေးဖယ်သွားရတဲ့အဓိကအကြောင်းရင်းပါပဲခင်ဗျာ
ယနေ့ကြိုင်ပွဲတွေဘက်မှာတော့ပြင်သစ် Open ကို14ချိန်ပူဆွဲပြီးတော့အများဆုံး3ချိန်ပြန်ထားတဲ့နဒောဟာပြင်သစ် Open ကိုမကစားနိုင်တော့ပဲလွဲချော်သွားခဲ့ပါပြီ။အဲဒီအကြောင်းလာမဲ့ပြင်သစ် Open ကိုကစားနိုင်တော့မှာမဟုတ်ဘူးလို့မေလာ16ရက်နေ့ကနဒောကကြေညာပါတယ်
။ La lesión que me hice en Australia pues no ha evolucionado como nos hubiera gustado. Hemos estado trabajando en todo momento.
ကျွန်တော်ဒီနေ့ဒီကိုရောက်လာတာပြောစရာ3ခုရှိလို့ပါ။ပထမဆုံးတစ်ခုကတော့ပြင်သစ် Open Roland Garros ပြိုင်ပွဲကိုဒီနေ့ကစားနိုင်မှာမဟုတ်ဘူးဆိုတာပါ။ကျွန်တော်တို့သိတဲ့အတိုင်းကျွန်တော်ကလေ့ကျင့်မှုတွေကိုနေတိုင်းလုပ်နိုင်သလောက်အစွမ်းကုန်လုပ်တယ်။ Australia မှာကျွန်တော်ရခဲ့တဲ့ဒဏ်ရာကိုကျွန်တော်တို့ပြောင်းအောင်မလုပ်နိုင်ခဲ့တဲ့အတွက်ပြီးခဲ့တဲ့4လကအရန်ခက်ခဲခဲ့တယ်။ဆိုတော့အခုကျွန်တော်အနေထားကပြင်သစ် Open မှာကစားဖို့အတွက်အဆင်သင့်မဖြစ်သေးပါဘူး။ပြင်သစ် Open ကိုအဆင်သင့်မဖြစ်ပဲအဖြစ်လောက်ဝင်ကစားတာမျိုးကျွန်တော်မလုပ်ချင်ပါဘူး။
ဒါပြင်ရှင်းနှစ်2024ကတော့သူအတွက် professional tennis ကစားသမားအဖြစ်နဲ့နောက်ဆုံးကစားတဲ့နှစ်လဲဖြစ်လာနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။နဒောကပြင်သစ် open နဲ့လွှဲချော်သွားတဲ့အချိန်မှာပဲဗြိတိန်နိုင်ငံက Andy Murray ကလည်းဒီနေ့ပြင်သစ် open ကိုဝင်ပြိုင်နိုင်တော့မှာမဟုတ်ပဲပြိုင်ပွဲကနေထွက်လိုက်ပြီဖြစ်ပါတယ်။သူအနေနဲ့ Wimbledon Power မြက်ခင်းပြည်ပြိုင်ပွဲတွေကိုဦးစားပေးကစားချင်တာကြောင့်အခုလိုဝင်မပြိုင်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ်။မရိကပြင်းတဲ့ open ကနေနှုတ်ထွက်လိုက်သလို Australia က Nick Kyrgios နဲ့ Italy နိုင်ငံသား Berrettini တို့လည်းဒီနေ့ပြင်းတဲ့ open ပြိုင်ပွဲနဲ့လွဲချော်သွားခဲ့ပါတယ်ခင်ဗျာ။ဘောလုံးပွဲတွေကိုပြန်ဆက်ရရင်တော့ El Salvador နိုင်ငံမှာစနေနေ့ကကစားခဲ့တဲ့ဘောလုံးပွဲအတွင်းကွင်းထဲမှာလူတွေဝေယုံသုံးကားဖြစ်ပြီးတော့လူအုပ်ပြိတာကြောင့်12ယောက်သေဆုံးပြီးတော့ဒဏ်ရာရတဲ့သူတွေလည်းအတော်များများရှိခဲ့ပါတယ်။မြို့တော် San Salvador မြို့မှာ Alianza အသင်းနဲ့ဒီဘော်ဒီဘော FS အသင်းတို့ quarter final နဲ့ဒုတိယအကြော့ကစားကြတာမှာအခုလိုဖြစ်ခဲ့ပြီးတော့နောက်ပိုင်းမှာတော့ပွဲကိုရက်ဆိုင်လိုက်သလိုပြိုင်ပွဲတွေကိုလည်းရက်ဆိုင်ထားလိုက်တယ်လို့ El Salvador ဘောလုံးဖွဲ့ချုပ်ကပြောပါတယ်။အနည်းတုံးကတော့ Indonesia နိုင်ငံကဘောလုံးပွဲမှာလူအုပ်ပြတာကြောင့်135ယောက်အထိစံချိန်တင်တည်ဆုံးခဲ့ပါတယ်ခင်ဗျာ
။ကိုယ်နဲ့အားကစားကဏ္ဍကိုတဝါကြီးနားဆင်ကြည့်ရှုခဲ့ရလို့အလုံးအနာရခဲ့ကြမယ်လို့မျှော်လင့်ပါတယ်။အခုလိုပတ်စဉ်ကဏ္ဍတွေပြီးမှတော့ဖီယိုအမေရိကန်တန်ရဲ့ဗရုညာအစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရထိုင်တန်ရသတင်းချင်းချက်ကိုမခင်လေးတစ်လှည့်ပြောပြပေးပါဦးခင်ဗျာ
။အမေရိကန်အစိုးရကအကျိုးယူနိုင်တဲ့ပမာဏကိုတိုးမြင့်နိုင်ရေးအတွက်တမရဂျိုးဘိုင်ဒန်ရဲ့ဒီမိုကရက်တစ်အစိုးရအဖွဲ့နဲ့ရီပပ်ဘလစ်ကန်ထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥပဒေပြုအမတ်တွေကြားမှာအင်္ဂါနေ့ကဆွေးနွေးပွဲတွေကတော့မြင်သာတဲ့တိုးတက်မှုရလဒ်တွေမရခဲ့ပေမယ့်ညှိနှိုင်းမှုတွေကိုဗုဒ္ဓဟူးနေ့မှာပြန်လည်စတင်မှုရှိပါတယ်။ဒီညနိုင်းမှုမှာလက်ရှိသတ်မှတ်ထားတဲ့အကျွေးယူခွင့်ပမာဏဒေါ်လာ31ထရီလီယံထက်ကျော်ပြီးချေးယူခွင့်အတွက်အစိုးရနဲ့လွှတ်တော်နှစ်ဖက်ညှိနှိုင်းနေကြတာပါ။ဆူဒန်နိုင်ငံမှာသတင်းတစ်ပတ်ကြာအပြစ်ခတ်ရစေးသဘောတူညီထားတာဒုတိယနေ့ဖြစ်တဲ့ဒီနေ့မှာလည်းလက်နက်ကြီးတွေအပါအဝင်ပြစ်ခတ်တိုက်ခိုက်မှုတွေရှိနေတယ်လို့ဆူဒန်မြို့တော်ခါတွန်မြို့ခံတွေကပြောပါတယ်။တနင်္လာနေ့ကစပြီးအပြစ်ခတ်ရစေးကြဖို့ဆူဒန်တပ်ဖွဲ့နဲ့ RSF ပြည်သူ့စစ်အဖွဲ့တို့ကြားသဘောတူထားခဲ့ပြီးမြေတိုက်ပွဲတွေကတော့ဆက်ဖြစ်နေတာပါ။မြန်မာနိုင်ငံမှာစိုက်ကလုန်းမုန်ခါမုန်တိုင်းနဲ့ခံရတဲ့ပြည်သူတွေအတွက်အမေရိကန်ပြည်ထောင်စုကလူသားချင်းစာနာမှုအကူအညီဖြင့်နောက်ထပ်ဒေါ်လာ18သန်းနီးပါးထောက်ပံ့မယ့်အကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်။မုန်တိုင်းသင့်သူတွေအတွက်အရေးပေါ်နားခိုစရာတန်ရှင်းတဲ့ရေပတ်ဝန်းကျင်တန်ရှင်းနဲ့ကယ်ဆယ်ရေးပစ္စည်းတွေအတွက်အသုံးပြုဖို့အရေးပေါ်ကူညီဆောင်ရွက်နေတဲ့မိဖက်အဖွဲ့အစည်းတွေကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကတဆင့်ပေးအပ်သွားမယ်လို့လည်းပြောပါတယ်ရှင်။ပြီးခဲ့တဲ့သတင်းပတ်ကုံကအိန္ဒိယသမုဒ္ဒရာထဲမှာတရုတ်ငါးဖမ်းဆက်လီမှောက်မှုအတွင်ပျောက်ဆုံးခဲ့သူ39ယောက်ထဲက14ယောက်ရဲ့ရုပ်လောင်းကိုရှာတွေ့ခဲ့ကြောင်းတိရီလင်္ကာရေတပ်ကဒီကနေ့ပဲပြောလိုက်ပါတယ်။မေလ16ရက်နေ့ကလေမှောက်မှုအတွင်အသက်ရှင်ကျန်ရသူမရှိနိုင်ဘူးလို့တရုတ်အစိုးရဘက်ကအစောပိုင်းမှာပြောခဲ့ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါမခင်လေး။အခုလိုဒီဗိုဒူးညာအတွက် VOA အစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးတော့ပါပြီ။ဒီညထုတ်လေမှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းနဲ့အိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.